Welcome to the Voice of America in Burmese.
မင်္ဂလာညချမ်းတကြပါစေခင်ဗျာ VOA American တန်ရဲ့2018ခုနှစ်စက်တင်ဘာလ20ရက်ဇန်နဝါရီနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိတိုင်းလိုမီတာ25 32 51နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်းနေတယ်မှာတော့အမေရိကန်ဆွေရဗန်ဒါရေးသုံးစီဥပဒေချမ်းမှာနေဆက်တိုင်းကရီကုန်ကျစရိတ်ထက်သွင်းမထားတဲ့အတွက်သမ္မတဒေါ်နယ်ထရန့်ပြင်းထန်ဝေဖန်လိုက်ပါရယ်ကိုရီးယားကျွမ်းဆင်နျူကလ িয়ার ကင်းစင်ရဲ့အမေရိကန်သမ္မတနဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားကောင်ဆောင်ဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတကပြောလိုက်ပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာတင်းနေကိုမတင်ကြီးထိုင်နေသူကြီးညာပြေးပါပါ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကိုလက်တော်နှစ်ရက်တာခီးအဖြစ်ရောက်နေတဲ့ဗြိတိန်နိုင်ငံသားဝင်ကြီးဂျန်နရမီဟန်ကသူခီးစဉ်နဲ့ပတ်သက်လို့
Well, there may not be a short-term answer, but in the end, if there isn't justice and accountability for any atrocities...
ဒီနေ့ဒီမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုလိုဗီတိန်ဝန်ကြီးရဲ့ခီးစဉ်ပေါ်အစိုးရတာဝန်ရှိသူတွေနဲ့ဆက်သွယ်မေးမြန်းချက်နားဆင်ရမှာဖြစ်တယ်လို့တရုတ်မြန်မာနယ်စပ်ကနင်းမြေပိုင်နဲ့အငင်းပွားမှုနောက်ဆုံးအခြေအနေကိုလည်းတင်ပြအောင်မှာပါ။ပြင်းပြင်းနဲ့မှာတော့အားပြင်းဝက်သက်ရောဂါကြောင့်ကလေးငယ်တွေသေဆုံးနေရပါတယ်။ဒီလိုအကြောင်းအရာအစုံလင်တင်ဆက်သွားမှာပါ။အဲ့ဒီနောက်ပိုင်းမှာတော့ဆက်သွယ်ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်မြမာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းစာတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ဆွေရဗန်ဒါရေးသုံးစီဥပဒေချမ်းမှာသူဆိုပြုထားတဲ့နေဆက်တိုင်းကာယံရေးအစီအစဉ်တွေကုန်ကျစရိတ်ထည့်သွင်းမှုအတိုက်ခံဒီမိုကရက်တစ်ဘက်ကဟန်တာခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲဆွဆွဲပြောဆိုလိုက်ပါရဲ့။ထိုက်ကန်တွေရဲ့ကြိုးပမ်းမှုကိုသူ့ရဲ့ Republican Party ကလက်ခံခဲ့တယ်ဆိုပြီးတော့လည်းအပြစ်ဖို့ခဲ့တာပါ။ဗန်ဒါရေးသုံးစီဥပဒေချမ်းမှာနေဆက်လွန်ကျွေးနေတဲ့ဒိုင်းကာယံရေးအတွက်ဘာကြောင့်ထည့်သွင်းမထားတယ်ဆိုတော့သမ္မတထရန့်က Twitter လူမှုခွင့်ရကနေမေးခွန်းထုတ်လိုက်ကြလည်းဖြစ်ပါတယ်။ဥပဒေစိုးမိုးရင်းနဲ့နေဆက်လွန်ကျွေးကိုဒီမိုကရက်တစ်ကနှောက်ယှက်နေတဲ့အကြောင်းနဲ့ Republican တွေအနေနဲ့ခက်မှန်မှရပ်တည်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီလစက်တင်ဘာ30ရက်နေ့မှာအစိုးရရန်ရရဆက်ရမယ့်အခြေအနေတွေကိုရှောင်ရှားနိုင်ဖို့နဲ့စစ်ဘက်ရက်ဘက်လုပ်ငန်းတွေဒီဇင်ဘာစံပိုင်းအထိဆက်လက်လည်ပတ်သွားနိုင်ဖို့ဒေါ်လာ854ဘီလီယံသုံးစွဲမဲ့ဥပဒေချမ်းကိုတော့ထက်လွှတ်တော်ကအင်္ဂါနေ့မှာပဲအတည်ပြုထားတာပါ။ဒါပေမဲ့လည်းသမ္မတထရန့်အချိန်တော်ကြာခဲ့ကဂရီပေးထားခဲ့တဲ့မက္ဆီကိုနိုင်ငံနဲ့နေဆက်မှာဒတိုင်းကာယံမဲ့အစီအစဉ်တွေအသုံးစရိတ်ကိုတော့ထည့်သွင်းမထားပါဘူး။နေဆက်ဒတိုင်းကာယံမဲ့အစီအစဉ်တွေအသုံးစရိတ်မပါခဲ့ရင်အော်တိုဘောလာ၁ရက်နေ့မှာအစိုးရရန်နေရာရက်ဆန့်ပြဖို့သမ္မတထရန့်ရဲ့ချင်းချောက်မှုကိုအန်တုလိုက်တဲ့ဥပဒေချမ်းကိုတော့ရှစ်သိန်းပတ်တဲ့အောက်လွှတ်တော်မှာမဲခွဲအတည်ပြုလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။ Republican လွှတ်တော်ကိုယ်စားလှယ်ကတော့ဘန်ဒါရီ၃စီနဲ့ပတ်သက်တဲ့ကိစ္စတွေကိုနိုဝင်ဘာလ6ရက်လွှတ်တော်ရွေးကောက်ပွဲရဲ့နောက်ပိုင်းချက်မှသာကင်တွယ်ဆောင်ရွက်ဖို့လိုလားနေကြတာဖြစ်ပါတယ်
။ American တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကလိန်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ဆွဆွဲထားတဲ့အမျိုးသမီးအနေနဲ့လာမယ့်တနင်္လာနေ့ကျင်းပမယ့်လွှတ်တော်ကော်မတီရှေ့မှောက်ကျန်းသာစစ်ဆေးခံဖို့အစီအစဉ်ကိုအကြောင်းပြန်ဖို့တောက်ချန်ကြီးမနေ့ပိုင်းထိအချိန်ရတယ်လို့အထက်လွှတ်တော်တရားရေးကော်မတီအကြီးအကဲကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့36နှစ်အထက်တန်းကျောင်းသားဘဝတုန်းကကက်ဗနော့ကသူ့မအပေါ်လိန်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပြီးအသက်အန္တရာယ်ကိုတောင်ဆိုရင်ခဲ့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကစိတ်ပညာပါမောက်ခခရစ်စတင်ဘက်စီဖို့တ်ကဆွဆွဲထားတာပါ။ကက်ဗနော့ဘက်ကတော့ဒီဆွဆွဲချက်ကိုညှင်းပါတယ်။ကော်မတီဥက္ကဋ္ဌချက်ဂရက်စလီကတော့မနေ့ပုတ်ထွန်းတွေကထုတ်တဲ့စာထဲမှာဒေါက်တာဖို့ရဲ့ဆွဆွဲချက်တွေကြောင့်တရားသူကြီးကက်ဗနော့ရဲ့အမည်စင်းတင်သွင်းမှုအပေါ်ကြားနာမှုကိုပြန်လည်ဆောင်ရွက်တဲ့အကြောင်းဒီကြားနာမှုကလာမယ့်တင်းတင်းလာနေ့စက်တင်ဘာလ25ရက်နေ့မနေ့စင်နိုင်မှာစမှာဖြစ်တဲ့အကြောင်းကက်ဗနော့အပေါ်ဆွဆွဲထားတဲ့ဒေါက်တာဖို့ကိုလာရောက်ထွက်ဆိုဖို့ဖိတ်ခေါ်ထားကြောင်းဖော်ပြထားပါတယ်ဒီလိုကိစ္စရမျိုးကိုအများသူငါရှင်မှာဆွေးနွေးဖို့ခက်ခဲမယ်ဆိုတာကိုအတိအမှတ်ပြုရကြောင်းလဲဒေါက်တာဖို့အနေနဲ့အများရှင်မှောက်ကြားနာမှုလုံမလားတီးသန့်တကပိတ်ကြားနာမှုလုံမလားဆိုတာကိုရွေးဖို့လဲကန့်လန့်ထားတယ်လို့အထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောပါတယ်ဆွဆွဲထားတဲ့ဖို့ဘက်ကတော့လွှတ်တော်ကော်မတီကြားနာပွဲကိုတက်မတက်မပြောသေးပါဘူးသူရှိနေတွေကတော့လွှတ်တော်ကော်မတီရှင်းမှောက်ကြားနာပွဲမတိုင်ခင်ဒီဆွဆွဲချက်တွေကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစုံစမ်းပေးဖို့တောင်းဆိုထားပါတယ်ရှင်
ကိုရီးယားကျွမ်းဆွယ်မှာနျူကလ ియర్ ကင်းစင်ရေးအရှိန်မြင့်နေအောင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားခေါင်းဆောင်ကွန်ဂျင်ဝန်ကဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောဆိုလိုက်ပါတယ်။သုံးရက်ကြာထိပ်သီးဆွေးနွေးပွဲပြီးဆိုးမျိုးတော်ကိုပြန်ရောက်လာပြီးနောက်မှာပဲမြောက်ကိုရီးယားခေါင်းဆောင်ရဲ့ဆန္ဒကိုတောင်ကိုရီးယားသမ္မတကပြောဆိုလိုက်တာပါ။နျူကလ ియర్ နဲ့မစ်ဆိုင်းတုံးစီစဉ်နေဆုံးသက်ရေးခရီးဖြူထားတာတွေအချိန်တက်နေတဲ့အတွက်အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားရှင်တိုးနိုင်မယ်ဖြစ်နေတဲ့အခြေအနေတွေကိုကြော်လွှားနိုင်ဖို့ရည်ရွယ်ပြီးတောင်ကိုရီးယားသမ္မတမြောက်ကိုရီးယားကိုတွားရောက်ခဲ့ရလည်းဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့ရဲ့ဇွန်လတဲ့စင်ကူနယ်ငံကထိပ်သီးတွေ့ဆုံပွဲအတွင်းမှာတော့နျူကလ ియర్ ကင်းစင်ရေးရေဝိယဆန်တဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြတာပါ။တောင်ကိုရီးယားသမ္မတကတော့အမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုမြောက်ကိုရီးယားကိုအမြန်ဆုံးတွားရောက်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားရှင်ပြည်တို့နောက်မဆုတ်အခြေအနေတွေကြောင့်ပြီးခဲ့တဲ့လတဲ့မြောက်ကိုရီးယားကိုဝန်ကြီးပွန်ပီယိုတွားမဲ့ခီးစဉ်ကတော့သမ္မတဒေါ်နယ်ထရန့်ကဖြစ်ခဲ့တာပါ။ကိုရီးယားခေါင်းဆောင်နှစ်ယောက်ကတော့နိုင်ငံတကာကအနိကက်စောင့်ကြည့်နေတဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးအင်ဂျင်စက်ရုံတွေနဲ့ပြစ်စင်တွေကိုအပြည့်အစုံဖြည့်သိမ်းဖို့ပါဝင်တဲ့သဘောတူညီချက်တရကိုမနေ့ကပဲလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဘက်ကလက်လျောညီထွေးဆောင်ရွက်လာမယ်ဆိုရင်အထက်ကနျူကလ ియర్ စက်ရုံဖြစ်တဲ့ရုံပြောင်းကိုဖြည့်သိမ်းဖို့လည်းမြောက်ကိုရီးယားဘက်ကကန့်လန့်ခဲ့တာပါ။သဘောတူညီချက်အပေါ်မှာတော့အမေရိကန်ဘက်ကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ပါတယ်။ရှီလာတဲ့ချင်းပါမဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မဲ့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟွန်နဲ့နယူးယောက်မြို့မှာတွေ့ဆုံဖို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမနေ့တုန်းကပဲဖိတ်ကြားခဲ့တာပါ။မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အော်စတြေးလျနိုင်ငံမှာအမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လည်းဝန်ကြီးပွန်ပီယိုကဖိတ်ခေါ်ထားပါတယ်။
ဂျပန်နိုင်ငံရဲ့အာနာယပါတီခေါင်းဆောင်ရွေးကောက်ပွဲမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတခဲနဲ့ထောက်ခံမှုနဲ့ထပ်ပြီးအနိုင်ရသွားပြီးဝန်ကြီးချုပ်အဖြစ်၃နှစ်ထပ်ပြီးတာဝန်ယူဖို့တရားသွားပါတယ်။ Liberal Democratic Party ခေါင်းဆောင်ရွေးကောက်ပွဲကိုဒီကနေ့ကြာသပတေးနေ့ချင်းဖာရာမှာဝန်ကြီးချုပ်အာဘေကထောက်ခံမဲ953မဲရပြီးထောက်ခံမဲ254မဲပဲရတဲ့ကာကွယ်ရေးဝန်ကြီးဟောင်းရှီဂီရူဤရှိပါကိုအလွယ်တကူအနိုင်ရတာဖြစ်ပါတယ်အသက်63နှစ်အရွယ်အာဘေအနေနဲ့သူ့ရဲ့ဝန်ကြီးချုပ်တက်တန်းအဖြစ်ထမ်းဆောင်ပြီးရင်တော့သူဟာဂျပန်နိုင်ငံရဲ့တက်တန်းအရှိဆုံးတာဝန်ထမ်းဆောင်တဲ့ဝန်ကြီးချုပ်ဖြစ်လာမှာပါဂုဏ်သိက္ခာကြီးမားတဲ့နိုင်ငံရေးမိသားစုကဆင်းသက်လာသူအာဘေက2006ခုနှစ်မှာဝန်ကြီးချုပ်အဖြစ်ပထမဆုံးအကြိမ်စပြီးတာဝန်ထမ်းခဲ့ပေမဲ့နောက်တစ်နှစ်အကြာမှာယာရုကနှုတ်ထွက်ခဲ့တာပါဒါပေမဲ့လည်းငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုနဲ့တက်နေတဲ့ဂျပန်စီးပွားရေးကိုပြန်လည်နိုးထလာစေခဲ့တယ်လို့အတိအမှတ်ပြုခံခဲ့ရတဲ့ Abenomics AB ရဲ့စီးပွားရေးအစီအစဉ်ကိုစီယုံဆောင်ရွက်ခဲ့ပြီးတဲ့နောက်2012ခုနှစ်ဒီဇင်ဘာလမှာဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အာဏာရခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အခုနောက်ထပ်တက်တန်းအတွင်းမှာတော့သူ့ရဲ့ရေရှည်ရည်မှန်းချက်ပန်းနိုင်ဖြစ်တဲ့ဒုတိယကမ္ဘာစစ်လွန်ကာလကရေးဆွဲခဲ့တဲ့စစ်ဆန့်ကျင်ရေးအခြေခံဥပဒေကိုပြန်လည်ပြင်ဆင်နိုင်ဖို့တွန်းအားပေးဆောင်ရွက်မယ်လို့ခန့်မှန်းထားကြပါတယ်ဒီအခြေခံဥပဒေအရဂျပန်စစ်တပ်ကိုခုခံကာကွယ်ရေးအတွက်သာကန့်သတ်ထားတာဖြစ်ပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလာယူဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American တန်မြန်မာဘာသာအစီအစဉ်ရဲ့ကျန်တာပင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားထောက်လိုင်းစစ်လင်ရေးဒီဇင်းကိုဒီသတင်းပတ်စောပိုင်းမှာစီးရွားကရော့ကက်ဒုံးနဲ့ပစ်ချခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့စုံစမ်းတွေ့ရှိချက်တွေကိုရုရှားစစ်ရတာဝန်ရှိသူတွေထံတင်ပြဖို့အစ္စရေးလက်ထက်ဦးစီးချုပ်ဒီနေ့ပဲမော်စကိုမြို့တော်မှာရောက်နေပါတယ်။စစ်စင်ရေးမတိုင်မီသတင်းချက်လက်တွေပါဝင်စုံစမ်းတွေ့ရှိချက်တွေကိုဗိုလ်ချုပ်အမေရိကန်နော်ကင်ကရှင်းလင်းတင်ပြမှာဖြစ်ကြောင်းလည်းအစ္စရေးစစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ဒီနေ့လည်းမှာတော့ဆီးရီးယားလေကြောင်းရံကာဝေးစနစ်ကအစ္စရေးစစ်လေယာဉ်တွေကိုဖိခဲ့ရမှာရုရှားစစ်လေယာဉ်ကြမ်းကြမ်းထိမှန်ပြီးရုရှားစစ်ရဲ85ဦးလည်းသေဆုံးခဲ့ပါတယ်။အစ္စရေးကတော့လေဗနွန်ခြေဆိုင်ဟက်ဆူလာစစ်သွေးကြွအုပ်စုကိုလက်နက်တင်ပို့နေတဲ့ဆီးရီးယားစစ်ပစံအစအုပ်တစ်ခုကိုလေကြောင်းကတက်ခတ်ခဲ့ပြီးစစ်လေယာဉ်တွေအစ္စရေးလေပိုင်နဲ့ထဲပြောင်းနေချိန်မှာပဲရုရှားလေယာဉ်အပြစ်ခံခဲ့ရတာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဟက်ဆူလာချမ်ပတ်အုပ်စုကိုအီရန်နိုင်ငံကမဟာဗျူဟာမျိုးလက်နက်တွေထောက်ပံ့မှုကြိုးပမ်းမှုတွေနဲ့ဆီးရီးယားမှာအီရန်ကစီးရီးယားနေရာယူထားတဲ့ကိစ္စတွေကိုလည်းလေတပ်ဦးစီးချုပ်ကဆွေးနွေးမှဖြစ်ကြောင်းလည်းအစ္စရေးစစ်တပ်ကပြောဆိုထားပါတယ်။ရုရှားလေယာဉ်ပြစ်ချက်ခံမှုတွေဆီးရီးယားစစ်ရွာကတော့အစ္စရေး ရဲ့ရန်လိုရဲ့လုပ်ရည်အဖြစ်နဲ့အပြစ်ဖို့ခဲ့တာပါရုရှားစစ်တပ်ကလည်းစီးရွားရဲ့လေကြောင်းကာဝေးစနစ်ကိုရှောင်ရှားဖို့ရုရှားစစ်လေယာဉ်ကိုအစ္စရေးကအကာအကွယ်ယူခဲ့တယ်ဆိုပြီးအပြစ်တင်ပြောဆိုခဲ့ပါတယ်ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အစ္စရေးဝန်ကြီးဘင်ဂျမင်နက်တန်ယာဟုတို့တယ်လီဖုန်းဆက်ပြောဆိုခဲ့ပြီးနောက်မှာတော့ဝမ်းနည်းစရာမတော်တဆမှုတစ်ခုဖြစ်ရုရှားသမ္မတကပြောဆိုခဲ့ပါတယ်
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇာအနေနဲ့တော့နိုင်ငံပိုင်လုပ်ငန်းကြီး 1MDB ရဲ့ငွေကြေးအရှုပ်တော်ဘုံနဲ့ဆက်ဆက်ပြီးဆွဲချက်အသစ်2000ကျော်နဲ့ရင်ဆိုင်နေရပါတယ်။ဒီငွေကြေးအရှုပ်တော်ဘုံကြောင့်ပဲပြီးခဲ့တဲ့မေလကရွေးကောက်ပွဲမှာသူ့ရဲ့အာဏာရပါတီရှုံးနိမ့်သွားစေခဲ့တာလည်းဖြစ်ပါတယ်။ဒီမှုနဲ့ဆက်ဆက်ပြီးမနေ့ကသူ့ကိုဖမ်းဆီးတာပါ။ဒီကနေ့ကြာသပတေးနေ့မှာတရားရုံးထုတ်ခဲ့ပြီးအဂတိလိုက်စားမှု၄မှုငွေကြေးခွာချမှု21မှုနဲ့အစိုးရရှင်းနေတဲ့ကဆွဲချက်တင်ပါတယ်။ YMDB လုပ်ငန်းကြီးရဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုရန်ပုံငွေထဲကဒေါ်လာ681တန်းကိုသူ့ရဲ့ကိုပိုင်ပန်စင်းရင်တဲ့လွှဲပြောင်းခဲ့မှုနဲ့ဝန်ကြီးချုပ်ဟောင်းနှာချစ်ကိုဆွတ်ဆွဲထားတာပါ။ဒီကနေ့ကြာသပတေးနေ့တရားရုံးကြားနာမှုမှာတော့ဝန်ကြီးချုပ်ဟောင်းနှာချစ်ကဆွဲချက်တစ်တည်းအတွက်အပြစ်မရှိဘူးလို့ပြောလဲပါတယ်။ဒီငွေတွေကစော်ဒီတော်ဝင်မိသားစုကလှူဒန်းခဲ့တာလို့အရင်တုန်းကပြောခဲ့ပူပါတယ်။ငွေကြေးရှုပ်တော်ပုံနဲ့ဆက်ဆက်ပြီးဝန်ကြီးချုပ်ဟောင်းနှာချစ်အနေနဲ့အခုဆိုရင်ဆွဲချက်32ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အရင်ဆွဲချက်တွေထဲမှာတော့နိုင်ငံပိုင် 1MDB ရဲ့လုပ်ငန်းခွဲတစ်ခုကနေဒေါ်လာ10တန်းကိုသူ့ရဲ့ကိုပိုင်ပန်စင်းရင်နဲ့လွှဲပြောင်းခဲ့တယ်လို့ဆွတ်ဆွဲပြီးယုံကြည်မှုဖောက်ဖျက်မှုအဂတိလိုက်စားမှုနဲ့ငွေကြေးခွာချမှုတို့နဲ့ဆွဲချက်တင်ထားတာပါဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးလဲသူ့မှာအပြစ်မရှိဘူးလို့ဝန်ကြီးချုပ်ဟောင်းနှာချက်ကပြောဆိုထားတာဖြစ်ပါတယ
်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတချို့ပါဝင်လူ21ယောက်ထက်မနည်းအရေးအစိတ်တင်တည်ဆုံးခဲ့မှုတွေရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်အရှာနိုင်ငံသားအများစုပါဝင်နောက်ထပ်ဒါဇင်နဲ့ချီရဲ့လူတွေကလည်းစေယုံတွင်ကုသပေးထားရကြောင်းအာဏာပိုင်တွေပြောဆိုထားတာပါကွာလမ်ပါနဲ့အနီးနားဆလန်ကောင်းပြည်နယ်တွေမှာမက်တနိုတက်ပါဝင်တဲ့အရေးအစိတ်တင်သူ58ယောက်ရှိရဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဇူးကက်ဖလီအာခမက်ကပြောဆိုထားပါတယ်။နောက်ထပ်ဆေးရုံကိုရောက်လာနေတဲ့သူတွေရှိရာကြောင့်အစိတ်တင်သူအရေးအတွက်တိုးလာနေတဲ့အကြောင်းလဲမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အစိတ်တင်သူတွေထဲမှာမလေးရှားနိုင်ငံသား9ယောက်သာပါဝင်ပြီးကျန်သူတွေကတော့မြန်မာ၊ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှားနဲ့နီပေါနိုင်ငံကဖြစ်တဲ့အကြောင်းလဲအတည်ပြုထားပါတယ်။မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံမှာအရေးအပေါ်ကွန်စီချမ်းမှုမြင်မာတဲ့အတွက်စီးရဲတဲ့ရွှေပြောင်းအလုပ်သမားတွေကြားဈေးပေါ်တဲ့ချဲ့ရက်တွေအရက်တူတွေတောက်တုံးမှုတွေလည်းများပြားလေးရှိပါရဲ့ဒါမှမဟုတ်မက်တနော့တက်များတဲ့အရက်ပြင်းတွေရောက်အန်ဒီရရှိတဲ့အခြေအနေကြုံနေရတာကြောင့်စိုးရိမ်စရာကောင်းတဲ့အကြောင်းလဲမလေးရှားကျန်းမာရေးဝန်ကြီးကသတိပေးထားတာပါအရက်စိတ်ဆင်းမှုဖြစ်ပွားခဲ့ပြီးတဲ့နောက်ရက်တက်ဖွဲ့ကနေရာ12နေရာကိုစီးနှင်းရှာဖွေပြီးမတင်ကားလူ9ဦးကိုဖမ်းဆီးခဲ့တယ်လို့ဝီစကီနဲ့ဘီယာပလင်းတွေဘူးတွေစုစုပေါင်း3000နီးပါးကိုလည်းတင်စီခဲ့ပါတယ်အစိတ်တင်တဲ့ရက်တွေထဲမှာမြန်မာနိုင်ငံကထုတ်လုပ်တဲ့အမှတ်တရစိတ်တွေပါဝင်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံက Grand Rail ရဲ့ကုမ္ပဏီကသူတို့ထုတ်လုပ်တဲ့ရက်တွေမဟုတ်တဲ့အကြောင်းငြင်းဆန်လိုက်ပါတယ
်ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာဒီကနေ့အကြီးအကျယ်မြေပြိုမှုတွေကြုံခဲ့ရကဒါဇင်နဲ့ချီတွေမြေချီတဲ့အိမ်တွေမြေအောင်မြုပ်ခဲ့ပြီးလူ12ယောက်ထဲမှနေသေဆုံးခဲ့ရပါတယ်ဖိလစ်ပိုင်နိုင်ငံမှာနောက်ဆုံးကျုံခဲ့ရတဲ့သဘာဝကပ်ဘေးတံအဖြစ်စီဘူးကျုံမော်ကနဂါးမြို့မှာဒီကနေ့မနက်ပိုင်းမြေပြိုမှုဖြစ်ခဲ့တာပါရဲတော်ကြာမုတ်တုံမှုအပြင်ထံရွာ300ကတောင်ဆောင်မြေပြိုကြပြီးတန်းနဲ့ချီတဲ့ရွှေမြေတွေကြောက်တုံးကြောက်ခဲတွေအိမ်တွေပေါ်ကိုပိကြတာဖြစ်ပါတယ်လူပေါင်း50လောက်အထိပျောက်ဆုံးနေပြီးပြိုကျခဲ့တဲ့အပျက်စီးတွေအောက်မှာပိတ်မိနေနိုင်တဲ့အတွက်အာဏာပိုင်တွေစိုးရိမ်နေကြပါတယ်ရှင်
ဒေတာရောက်နိုင်ငံကသတင်းတွေကိုကိုအောင်လင်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တွေကိုအရင်ဆုံးတင်ပြပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗီဒီနိုင်ငံသားကြီးဝန်ကြီးဂျယ်ရမီဟန့်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းတွေ့ရှိခဲ့တာတွေနဲ့မြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေကိုပတ်သက်ပြီးတော့ဒီနေ့ဆွေးနွေးပွဲမှာအစိုးရထိပ်တန်းတာဝန်ရှိသူတို့ကပြန်လည်ရှင်းပြခဲ့ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးဆက်သွယ်ဆုံးသမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပ
ါဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ဟာမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့တောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရဘက်တာဝန်ရှိသူတို့ချို့နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံဆွေးနွေးမှုအတွင်းရခိုင်ခီးစဉ်နဲ့မြန်မာအစိုးရဘက်ကဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးက VOA ကိုအခုလိုပြောပါတယ်
ပြောရတာတော့ဒီလိုပါပဲကျွန်တော်ဒီမှာ တို့ဒီမှာစာရေးကိစ္စတွေကျွန်တော်တို့ကပြောရတာပါပဲတစ်ခဏလေးပါပဲတွေ့ရပဲကျွန်တော်ညီပါဟိုသွားတယ်ဒီလိုရပြီးတော့ပြန်လာကြတာပဲကျွန်တော်ဒီနေပြီးတော့မှညနေခင်းရောက်တယ်ညနေခင်းမှတွေ့ရတာပဲဒီကြချင်းနေကြတာကြီးရှိရခင်ဗျာကျွန်တော်မပါဘူးကျွန်တော်ပါတာတော့ဒီလိုစာရေးနေတဲ့ကိစ္စတွေပြောတာပါပဲဒီကြတော့တစ်သက်တွေ့ပါတယ်ညလေးပဲတွေ့တယ်ဆိုဒီလိုပဲပေါ့ဒီကျွန်တော်ဒီကျွန်တော်ဒီနေ့အခုဒီသုံးသစ်ဒီကျွန်တော်ဒီ National Initiative လုပ်ထားတဲ့နိုင်ငံတကာနေရာပါလေသုံးသစ်ဒီ Inquiry ဒီ Commission ကိုဖွဲ့ထားတယ်အဲ့ဒီကဆောင်ရည်နေတယ်အဲ့ဒီ report ဒီမရသေးဘူးသူတို့လုပ်လို့ရှိသေးတယ်အဓိကအဲ့ကြောင့်ကြီးပဲပြောတာ
မနက်ငယ်ကမနေ့ကစတင်ရောက်ရှိလာခဲ့တဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်မီဟန်နာဒီကနေ့မနက်ပိုင်းမှာတော့ရခိုင်ပြည်နယ်စစ်တပ်မျိုးကိုတွားရောက်ခဲ့ပြီးတော့အဲ့ဒီကနေတဆင့်မောင်နှမ်းမျိုးကိုတွားရောက်ပြီးရွှေစာနဲ့ပန်းနာပြင်းရွာကအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့နောက်မှာတော့မြန်မာဆိုရရဲ့လက်ခံကျိုးစိုးရေးစခန်းတစ်ခုဖြစ်တဲ့တောင်ပြိုလက်ဝဲစခန်းကိုတွားရောက်လေ့လာခဲ့တယ်လို့လည်းဆိုပါတယ်။အဲ့ဒီစခန်းတွေကိုတွားရောက်ခဲ့တဲ့အတွင်းမှာဒုက္ခသည်တွေပြန်ရောက်လာတာတွေမတွေ့ရနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံသားဝန်ကြီးဘက်ကထောက်ပြခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ်။
အော်ဒါတော့သူရောက်ခဲ့တယ်ရောက်ခဲ့တဲ့ခါကျတော့တရားမတော့ဒီလက်ခံရေးစခန်းကြီးမှာတော့လူမတွေ့ရသေးဘူးပေါ့ဒါလည်းမှလည်းလေလက်ခံရေးစခန်းကြီးမှာပုံမှန်လာဖို့တက်ကိုကျွန်တော်ထောင်ရနေတယ်ကျွန်တော်ဘက်ကအရှင်းင်းဖြစ်တယ်ဒါတော့သူတွေ့သွားမှာပေါ့ဟိုလူတွေတော့မရှိမရောက်သေးဘူးလေအဲ့ဒါတော့သူတို့ပြောပါတယ်တွေ့ခဲ့တယ်ပေါ့ဒါလူတော့ဒီမတွေ့ခဲ့သေးဘူးပေါ့ဒါတော့ဘယ်တွေ့မှလမ်းမလာဘူးလား
ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားနားလည်မှုစာကြံလွာကိုလက်မှတ်ရေးထိုးထားပေမဲ့အခုချိန်ထိဒုက္ခသည်တွေပြန်လာနိုင်ခြင်းမရှိသေးတဲ့အပေါ်မှာနိုင်ငံတကာကမြန်မာဆိုရကိုပြစ်တင်ဝေဖန်နေကြပါတယ်။မြန်မာဆိုရဘက်ကတော့သူတို့အနေနဲ့ကျူစွာလက်ခံရေးစခန်းဖွင့်လှစ်ပြီးတော့ဒုက္ခသည်တွေကိုလက်ခံတာတွေစတင်လှုပ်ဆောင်နေပြီဖြစ်ပေမဲ့ဒုက္ခသည်တွေပြန်လွတ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့မကြာသေးခင်ကပဲပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူခွင့်ချိုးဖောက်ခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်နိုင်ငံတကာက PR တွေပေးပြီးတော့မြန်မာစစ်တပ်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးဖို့အတွက်တောင်းဆိုနေကြချိန်မှာဗြိတိန်နိုင်ငံသားရေးဝန်ကြီးအခုလိုမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်။မကြသေးခင်ကလည်းမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပြီးစုံစမ်းစစ်ဆေးသွားဖို့ဗြိတိန်ပါလီမန်အမတ်တွေကဗြိတိန်အစိုးရကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုရန်နိုင်ဆက်သွယ်မင်းမြန်တင်ပြခဲ့တာပါ။ဒီအကြောင်းနဲ့တဆက်တည်းတင်ပြချင်တာကရခိုင်မြောက်ပိုင်းပြည်ပကအတွင်းစံကြုပ်ရက်ဆက်မှုတွေအပေါ်တာဝန်ခံမှုနဲ့တရားမျှတမှုရှိမှရိုဟင်ဂျာတွေဌာနေကိုပြန်လာနိုင်မှာဖြစ်တယ်လို့ဗြိတိန်နိုင်ငံသားကြီးဝန်ကြီးကပြောဆိုလိုက်ပါတယ်။ပြည်ပကတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဒေသကိုကိုတိုင်သွားရောက်ခဲ့တဲ့ဗြိတိန်နိုင်ငံသားကြီးဝန်ကြီးကရခိုင်အရေးပြဿနာထောင်ချခံရတဲ့ရိုက်တာသတင်းတောက်တွေအရေးတို့ကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးခဲ့တာပါ။နိုင်ငံသားကြီးဝန်ကြီးဟန်ကသူ့ခီးစဉ်နဲ့ပတ်သက်လို့လူမှုကွန်ရက် Twitter မှာပြောကြားထားတာတွေကတချို့ကိုတော့မတ်တင်ကြီးထိုက်စူးစီးတင်ပြထားပါတယ်
။ဗြိတိန်နိုင်ငံသားကြီးဝန်ကြီးဂျယ်ရမီဟန်ကဒီကနေ့ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခဖြစ်ခဲ့တဲ့ဒေသတချို့ကိုကိုယ်တိုင်သွားရောက်ပြီးလူမှုနဲ့တွေ့ဆုံပါတယ်။ရိုဟင်ဂျာတိုင်းနဲ့ချီထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပြည်ပခနောက်ပိုင်းခီးစင်နဲ့ပတ်သက်လို့သူကအခုလိုမှတ်ချက်ပေးပါတယ်
To these places and I went to Rakhine this morning was there for some time talked to a lot of people
ဒီနေ့ပဲရခိုင်ပြည်နယ်ကိုသွားခဲ့ပါတယ်လူတွေနဲ့စကားပြောခဲ့ပါတယ်ဒါပေမဲ့လူတွေကထုတ်ဖော်ပြောဆိုရမှာကိုကြောက်နေရတယ်လို့ပဲကျွန်တော်မှတ်ချက်ပေးချင်ပါတယ်အဲဒီမှာကြောက်တရားကြီးစိုးနေပါတယ်ဒါကလည်းဖြစ်ရှင်းရမယ့်ကိစ္စပါ
ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိဌာနေပြန်ရေးလုပ်ငန်းစဉ်အပေါ်ဗြိတိန်အနေနဲ့အားပေးထောက်ခံပေးမယ်လို့လဲဒီလိုဌာနေပြန်နိုင်ရေးအတွက်ကြမ်းကြုတ်ရက်ဆက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားစီရင်နိုင်ဖို့လိုအပ်တယ်လို့ဝန်ကြီးဟန်ကပြောပါတယ်ဒီလိုမှမဟုတ်ရင်တော့ရိုဟင်ဂျာတွေဌာနေပြန်ရေးကတိတ်ပြီးအန်ဒီအမ်များလိမ့်မယ်လို့မှတ်ချက်ပေးပါတယ်ရိုဟင်ဂျာပြည်ထနာမှာစစ်တပ်ဝင်ပါလာတဲ့ကိစ္စအပေါ်မှာစိုးရိမ်နေလို့လဲဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ
် There have been historic tensions Patrick between the Muslim Rohingyas and the Buddhist Rakhine population going back
မွတ်စလင်ရိုဟင်ဂျာနဲ့ဗုဒ္ဓဘာသာဝင်ရခိုင်နေကြနှစ်ပေါင်းများစွာကလေးကဖြစ်ခဲ့တဲ့တမန်ကြောင့်နဲ့တရှိလာတဲ့ပြည်ထနာပါလည်းတော့ကျွန်တော်စိုးရိမ်ချက်ကတော့ဒီညင်းပေါင်းမှုမှာစစ်တပ်ကပါဝင်ပတ်သက်လာတဲ့အချက်ပါဒါပြင်ရွာတွေကိုမီးရှို့ရိုဟင်ဂျာတွေကိုနေဆက်ကိုမောင်းထုတ်ခဲ့ပုံလည်းရပါတယ်
။မြန်မာဆွေရကတော့ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုသဘောတူဆောင်ရွက်နေပေမယ့်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။ဒါအပြင်ရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကိုရှင်းလင်းလာတာဖြစ်တယ်လို့ပြောဆိုထားတာပါ။ရိုဟင်ဂျာတွေအပေါ်လူ종ရေးတပ်ဖွဲ့တွေရဲ့ကြမ်းကြုတ်ရက်ဆက်မှုတွေအပေါ်ရှုတ်ချပြောဆိုတာမရှိဘူးဆိုပြီးဝေဖန်ခံနေရတဲ့န Aung San
Suu Kyi has a very important role in this country. She's the effective president.
တော်ဆက်စီရနိုင်ငံမှာတက်ကိုရေးကြီးရခန့်ခန့်နာမှာရှိနေပါတယ်။သူကသမလလို့တာဝန်ယူထားရသူပါ။ဒါပေမဲ့ကံမကောင်းအကြောင်းမလို့ဆိုပဲသူ့အနေနဲ့စစ်တပ်ကိုလည်းမထိန်းချုပ်နိုင်ပါဘူး။ဒီမိုကရေစီနီးမကျတဲ့အခြေခံဥပဒေကလည်းရှိနေတာပါ။စစ်တပ်ကပြည်ထောင်ငံနဲ့လူငင်းကိုရနေတာပါ။ကျွန်တော်အနေနဲ့ပြီးခဲ့တဲ့နှစ်ချက်ပြနေတဲ့သူ့အနေထားကိုနားလည်ပေးရပါမယ်။တော်ဆက်စီကြီးနဲ့တွေ ပြောပါတယ်။ဒါပေမဲ့လည်းဒီသတင်းတောင်နှစ်ယောက်အပေါ်တရားစီရင်မှုမှာတရားဥပဒေနဲ့ညီရလားဆိုတဲ့အပေါ်စိုးရိမ်တဲ့အကြောင်းနောက်လွတ်လပ်စွာဖော်ထုတ်ခွင့်ကိုအကာအကွယ်ပေးလိုတယ်လို့ဝန်ကြီးဟန်ကပြောပါတယ်။ဒေါက်ဆန်းစုကြည်ဘက်ကလည်းဒီကိစ္စကိုစုံစမ်းမယ်ဆိုပြီးပြောခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပြင်ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းမှာတာဝန်ခံမှုနဲ့တရားမျှတမှုရှိမလားဘူးဆိုရင်တော့နိုင်ငံတကာအတိုင်းဝန်အနေနဲ့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုလွှဲပြောင်းရေးအပါအဝင်နီလန်းပေါင်းစုံရှာရမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟန့်ကပြောပါတယ်။ဒါပေမဲ့ ICC ကိုလွှဲပြောင်းရေးဆိုတာမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ထောက်ခံမှုလိုအပ်တာကြောင့်ရဖို့မသေးကြတဲ့အခြေအနေကြောင့်တခြားနိလန်းတွေကိုရှာဖို့လည်းလိုအပ်တယ်လို့ Twitter မှာမေးမြန်းမှုတွေအတွင်ဖြေဆိုသွားပါတယ်ရှင
်။ Rush နော်မြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျဉ်းလွန်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်။ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲ။ဒီမိုကရေစီအကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းတဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပေါင်းဆွေးနွေးမင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြဖို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဆွေးနွေးမင်းများကြမဲ့သရရှင်တွေကိုကြိုလိုပါရစေ
။လာမယ့်စနေညဗီရရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ကိုလိုက်ရပါရခင်ဗျာ။တရုတ်မြန်မာနယ်စပ်မူဆယ်ခရိုင်ပန်ဆိုင်မြို့နယ်မှာမနေ့စက်တဘာ19ရက်နေ့ကတရုတ်နိုင်ငံသားတချို့ဆယ်ရန်နေရာတွေတုံးပြီးမြေတူးတာကွန်ကရစ်ခြံစည်းရိုးကာယံဓာတ်တွေလုဆောင်ခဲ့ပြီးမြန်မာအာဏာပိုင်ဘက်ကတရုတ်နိုင်ငံပြည်ပရေးရာတာဝန်ရှိသူတွေစီကိုကန့်ကွက်လှော်ပေးပို့ခဲ့တာကြောင့်ဒီကနေ့မနေ့ပိုင်းမှာတော့ခြံစည်းရိုးကာယံဓာတ်ကိုဖျက်သိမ်းသွားပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော့ကိုစောထက်ကတင်ပြပါမယ်
။ခြံစည်းရိုးအကင်တဲ့နေရာကတရုတ်မြန်မာနှစ်နိုင်ငံတတ်မှတ်ထားတဲ့နယ်စပ်စည်းမျဉ်းရဲ့အတွင်းဘက်ကိုမီတာ90လောက်ကျော်ပြီးဝင်ရောက်လာတာဖြစ်ပြီးတရုတ်ဘက်ခြံနယ်စပ်တက်လျှောက်မှာ9မိမီလုံငန်းရှိပြီးမြန်မာဘက်အခြံမှာတော့စိုက်ပျိုးရေးလုံငန်းနဲ့ဒုက္ခသည်စခန်းတွေလည်းရှိပါသေးတယ်။မြန်မာဘက်ကအုတ်ချုပ်ရီတောင်ရှိသူတွေကကန့်ကွက်လိုက်ပြီးဒီနေ့မနက်မှာတရုတ်ဘက်ကခြံစည်းရိုးကာယံနေရာကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဒီလိုခြံစည်းရိုးကာယံနေရာနဲ့ပတ်သက်ပြီးအကြောင်းစုံကိုမသိရသေးဘူးလို့မိုးဆယ်ခရိုင်ရဲ့အုတ်ချုပ်ရီမူဦးဆိုင်စူတန်ကအခုလိုပြောပါတယ်
။ကျွန်တော်ခန့်မှန်းတာကတော့ဒီတကယ်အနာမိုင်ဖွဲ့ကတော့လုံးမယ်လို့တော့ယူဆပါဘူး။ကျွန်တော်ခန့်မှန်းတာပေါ့နော်။ဒါတော့တိကျခြင်းမှတိကျပါပေါ့။ဒီမျိုးချင်းမှုတော့ကျွန်တော်တို့တွားပြီးတော့မှဟိုအဲ့ဒါလေးကိုမြေပြင်အခြေအနေသေးချာလေးကိုတွားပြီးပြန်ကြည့်ခိုင်းပါတယ်။နောက်သက်ဆိုင်ရာ EBS ကိုဘာလို့လဲတကယ်ကြော်သလား၊နေနေမကြော်သလား၊တိကျလေးကိုကျွန်တော်တို့ပြန်တိုင်းခိုင်းပြီးတော့မှဟိုမှာဖြစ်ပါတယ်။ကျွန်တော်အနေနဲ့လည်းဟိုဘက်ကိုဒီဘက်ကြီးရတော့ကန့်ကွက်စွာတွေပါတွေပို့ထားတယ်။အကုန်လုံးလုတ်ထားတော့သူတို့ဘက်ကလည်းရက်တော့ရက်ဆိုင်သွားတာပေါ့နော်။အကြောင်းရင်းကတော့အတိအကျတော့ကျွန်တော်တို့မသိနိုင်ဘူးကြ။ကျွန်တော်စီမှာလည်းအစီအစဉ်ကစား report ကပြန်ရောက်မလာသေးလို့ပါ။ကျွန်တော်အဲ့လောက်ပဲပြောလို့ရလို့ပါဗျာ
။ပန်ဆိုင်မြို့နယ်ကစိုင်ကောင်းကျေးရွာမှာဒေသခံ900ကျော်ရှိပြီးအရင်ကလည်းမကြာခဏဆိုသလိုတရုတ်ဒေသခံတွေနဲ့နေဆက်မြေပိုင်ဆိုင်မှုပြဿနာတွေဖြစ်ပွားခဲ့ပူပါတယ်။
ဒါတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတင်ပြချင်တာကတော့ဒီဖာပွန်ဘက်မှာကလေး300ခန့်ကူးဆက်ဝက်သက်ရောဂါဖြစ်ပွားတဲ့သတင်းကိုတင်ပြချင်ပါတယ်လမ်းမဆက်သွေးရိတ်ခက်ခဲတဲ့ကင်းပြည်နယ်ကမာမောင်းဒေသကအထက်ဘက်ဆက်တရွာမှာကလေးငယ်300လောက်ကူးဆက်ရောဂါ
ဒီဝတ်သက်ယောဂဟာကလေးငယ်3000လောက်ယောဂဖြစ်ပွားနေတယ်လို့နယ်လှည့်ကျောပွဲအဲ့ကျမ်းမာရေးလှူစားဖွဲ့ဖာပွန်သေတာတာဝန်ကစောဖူးအေးကပြောပါတယ်ရှင်နယ်လှည့်ရှိတာကယောဂဟာတရားဥပဒေပြည့်စုံလာတာဘုလတ်ရှိရာစက်တရားလားရှိတာလားသူ့ဘာလဲလားတောင်းရလားရှိတာလားဒီဝတ်သက်ယောဂဟာကလေးငယ်တွေမှာဖြစ်များနေပြီတေဆုံးမှုတိဖြစ်ပွားစေတယ်လို့နယ်လှည့်ကျောပွဲအဲ့ကျမ်းမာရေးလှူစားဖွဲ့တရိုက်တာစ
လို့ဆက်ပြောပါတယ်
ဘာကြောက်ဖြစ်တဲ့ဥစ္စာရောပါဘောလေကာကွယ်ဆေးထုံးနိုင်တော့အန်ဒီရဲ့ဒီလောက်မရှိဘူးဒါပေမဲ့အဲ့ဒီဒါလောဆယ်ကာကွယ်ဆေးနည်းနည်းမှမရတာဘူးမရတာတော့သူကဝတ်သက်ရောကဆိုတော့ဝတ်သက်ဖြင့်လူကအရန်အားနေသွားပြီးတော့အစာတော့ပြက်တာလို့ဖြစ်တာ哦နောက်ကိုပူတယ်ဆိုလင်းငါရောဆက်တိုက်ချာဆိုတော့အစီအမပြည့်စုံနိုင်ဘူးဆိုရင်နောက်ဆက်တဲ့ရောကဖြစ်လို့ကလေးတွေအာဟာရချွတ်တဲ့ပြီအဲ့ဒါကြောင့်သိနိုင်တယ်ဘောနော်ဟိုတချို့ကြောင့်လည်းမျက်လုံးပြက်တဲ့ဖြစ်တယ်ဘောနော်ဆိုးလာလို့ပြောရင်တော့ဆိုးတယ်လို့ပဲကျွန်တော်ပြောချင်တယ်ဘောလေ
လာသားရွယ်ကနေ12နှစ်အောက်ကလေးငယ်တွေမှာဖြစ်များတဲ့ဒီဝတ်သက်ယောဂဟာအဖျားသက်တာခန္ဓာကိုယ်အေးပြားမှာအဖုတွေဆွတ်တာချောင်းဆိုးတာပါးစပ်နာပေါက်တာမျက်လုံးနာတာလက်ချောင်းနာတာနဲ့ဝန်းသွားတာစတဲ့လက္ခဏာတွေဖြစ်ပေါ်နေတယ်လို့သူကဆိုပါတယ်ကလေးငယ်ရောက်300လောက်ကိုကုသဖို့စေဝါလိုရနေသလိုအစာအာဟာရထောက်ပါဖို့ကလည်းငွေကြီးမလုံလောက်ပါကြောင့်အခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့သူကဆိုပါတယ်ယောဂဖြစ်ပေါ်နေတဲ့ဖာပုံမြွတ်နယ်ကမမောင်ရှိချမ်းတိတာဟာတောလာရေးခက်ခဲပြီးအစိုးရကျမ်းမာရေးဌာနမရှိသေးတဲ့ယူအားဖြစ်သလိုအစိုးရဖွဲ့စည်းမဟုတ်တဲ့နယ်လှည့်ကျောပေါ်အိတ်ကျမ်းမာရေးဖွဲ့တွေကနေစီဝါလှည့်လည်းကုသနေရတာပါ။ပတ်သက်ယောဂခန်းစားနေရတဲ့ကလေးတွေအတွက်ကျမ်းမာရေးဆောက်ရှောက်မှုအတွက်ကတော့လိုအပ်တဲ့စေဝါတွေကိုမယ်တော်ဆေးခန်းကနေကူညီပေးထားသလို၊ကရင်ကျမ်းမာရေးနဲ့ကယ်ဆယ်ရေးဌာနနဲ့နယ်လှည့်ကျောပေါ်အိတ်ကျမ်းမာရေးလှူဒါန်းဖွဲ့တွေကနေလက်ရှိကွင်းစင်ကုသပေးနေပါတယ်။ဒါပေမဲ့ကျမ်းမာရေးလှူဒါန်းအင်အားနည်းပါးမှုသွားလာရေးခက်ခဲမှုစီးပွားမလုံလောက်မှုပြဿနာတွေရှိနေစေလို့နယ်လက်ကျောပေါ်အိတ်ကျမ်းမာရေးဘုတ်တာဝန်ရှိသူတွေကပြောပါတယ်။လက်ရှိဝတ်သက်ယောဂဖြစ်ပေါ်နေတဲ့ဖာပုံမြို့နယ်ကမမောင်ဆက်ပတ်တဲ့ဟာ KNU သတ်မှတ်ငါလှုပ်ရှားနေပြီဖြစ်ပြီးသွားလာရေးခက်ခဲတဲ့ပြင်သတ်မတော်နဲ့ KNU ကြားစီးရေးပဋိပက္ခမကြာခဏဖြစ်ပေါ်နေတဲ့ဒေတာလည်းဖြစ်ပါတယ်ခင်ဗျာ။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစီတင်ပါလိမ့်ရှင
်အခုလို့ blogger တွေပြောသမျှအစီအစဉ်အပါဝင်တက်တက်ရောင်သတင်းလွှာသူယုံကြည်အားနဲ့စီဝါရေးကဏ္ဍတွေကိုတော့တနင်္လာညတိုင်းမှာပုံမှန်တင်ဆက်ပေးနေပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းတဲ့တေးသချင်းတောင်းခြင်းတွေဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်ခြင်းတွေဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေတနေ့ကနေမှလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ပြည်ရဲ့ကျန်းသာပတင်းညဘက်စီစဉ်နေကိုညဆင်နိုင်အထိလိုင်းနူမီတာ25 kHz 1553တုံညလိုင်းနူမီတာ32 kHz 1180တုံညလိုင်းနူမီတာ51 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကျမ်းမာရေးကဏ္ဍဥောင်ခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တနင်္ဂနွေပြည်ခတ်တဲ့ကမှုရဆဲသဘောတူစာရုပ်ထက်မှာလက်မမရေးထိုးထားတဲ့အဖွဲ့တွေလည်းဒီငင်းချိုင်းလုံးအစီမှာပါလာနေဖို့အတွက်ကျွန်တော်
တို့ KNU ခေါင်းဆောင်ဖီရိုကွယ်တွင်းဖြစ်ပါတယ်တိုင်းသားဒေတာကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့နောက်ပိုင်းမှာနှားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့စီဂျူယောဂနဲ့ပတ်သက်ပြီးတည်ဆုံးရမှုကာကွယ်ရေးအပိုင်းသုံးကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာစီဂျူနဲ့ပတ်သက်တဲ့ယောဂတွေဖြစ်နှုံးတည်နှုံးများနေရတဲ့အကြောင်းရင်းတွေထဲမှာကျွမ်းကျင်သူတွေနဲ့မပြဘဲစင်းပြီးတော့ကြိတ်ပြီးတော့ကုသတာနောက်ဆုံးကျမှဆေးရုံရောက်လာတယ်လို့စီယိုအထုကုဆရာဝန်တွေကသတိပေးနေပါတယ်ကျွမ်းကျင်သူဆရာဝန်နဲ့ကြာပြီးထိထိရောက်ကုတာပြင်လူနာတွေလူနာမိသားစုတွေအနေနဲ့နောက်ထပ်ဘာတွေလုပ်ဖို့တည်ထားဖို့လိုအပ်ပါတယ်ဒီအကြောင်းမြန်မာနိုင်ငံစီယိုသွေးကြိုယောဂအသင်းဥက္ကဋ္ဌစီယိုအထုကုဆရာဝန်ကြီးနဲ့ဂုံလူဆောင်ပမောက္ခဒေါက်တာတင့်ဆွေလတ်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคสีจูซวยจูทุกข์เสียวันจีกงลุซองปอมอคดร.อู้ติ่นเสร็จแล้วครับเราတို့ဒီสีจูโยคะจองမြန်မာနိုင်ငံမှာသိစမှုများနေရတဲ့ကိစ္စအတွက်ကျွန်တော်တို့ဆွေးနွေးတဲ့ခါမှာပြီးခဲ့တဲ့အပတ်တည်းကတော့ဒီဖြစ်နှုံးနောက်တစ်ခါကျတော့ဒီသိစမှုရှော့ချရေးအတွက်ကာကွယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဆရာကြီးဒီတစ်ခေါက်တော့ဒီလူနာဘက်ကလှုပ်ဆောင်တဲ့တည်တည်တိုက်တဲ့အရေးကြီးတဲ့ချက်လက်တွေနဲ့နောက်ဆုံးဒီအဓိကသိဆုံးနေရတဲ့အခြေအနေတွေကိုဒီနောက်ဆက်တဲ့ယောဂါလေးနဲ့ပါနော်တွဲပြီးတော့ရှင်းပြမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီလူနာဘက်ကအဓိကအရေးကြီးတဲ့ချက်တွေနောက်ထပ်သိဖို့ဆိုရင်ဘာတွေရှိအောင်လဲဆရာ
ဒီလိုလူနာတွေမကြောက်ဘူးလူနာရဲ့ဇနီးတားခြင်းနေရာစားအိမ်မှာလူနာတယောက်ရှိတယ်ဆိုရင်အဲ့ဒါကညှိုးလိုက်တဲ့ယောဂါတို့ပြီးသားပြီးရင်ကျန်တဲ့မိသားစုမှာလည်းဒီကြီးကိုဖြစ်နိုင်ရဲ့အသက်အရွယ်မှာရှိမရှိဘောအများအားဖို့တို့ပြောဖို့ဆက်သက်စတဲ့လူတွေပဲစီယိုရှိတဲ့ဒီနေရာလေစီယိုရှိပြီလို့ပြောတဲ့ချိန်မှာစီမီတူနေလက်တယ်မဆန်းနေတယ်ဟိုကျွန်တော်ရှိမှာပြဿနာပဲရွက်ကောင်းတယ်နော်ဗာစီယာကောင်းတယ်မဟုတ်ဘူးဆိုကြတော့မကျေပဲကောင်းတယ်လို့ခွေးလျကြီးအတီးကြီးကကောင်းတယ်ဗျာဒီနေရာဒါလေးပဲနော်ပြေမောကတိကြီးကောင်းတယ်အဲ့လိုပဲအဲ့ဒါလေးလို့ချိန်တော့သူတကယ်ထီရောက်မှုကိုအဲ့ဒီအရင်းနဲ့တောင်ကျွန်တော်ရှိရတဲ့ချိန်ကတော့လုံကျွန်းနေယောဂါတွေဖြစ်နေတဲ့ဒီကြီးရောရောအဲ့တော့စီယိုရှိတဲ့ဒီနေရာလေအဲ့လိုစီမီတွေကိုကျွန်တော်လက်သက်ဆိုင်ကြည့်နေတယ်နဲ့ထိတိယောက်ကိုတက္ကသိုလ်ရဲ့ဆရာဝန်ကြီးမှသွားပြပြီးတော့ထိတိယောက်နဲ့မှန်မှန်ကန်ကန်ဘုရားမခင်ကိုတူတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရော
အဲပြီးတဲ့အခါကျတော့လေစီဝါမြောက်ကိုရေရှည်ဆွတ်တော့ပြီးအများနဲ့မှန်မှန်ဆွတ်တော့မှဖြစ်တဲ့ကြောင့်မို့တစ်လတော့နှစ်လတော့မစီးရပြလို့မရအောင်အများနဲ့မှန်မှန်တောက်တယ်ကိုတူတယ်ပေါ့အဲ့ဒါတက္ကသိုလ်စီးတော့နေရမျိုးမရဘူးသူကကျတော့ကျမ်းမူရှင်ကြီးညောင်းနေတိုင်းနေမှုဆိုရင်ကျွန်တော်ကြည့်ရတဲ့ဒီရည်ရည်ကစားတဲ့ကိစ္စကျွန်တော်ထမင်းကြီးလျှော့စားတဲ့ကိစ္စအစီအစီလျှော့စားတဲ့ကိစ္စနောက်ပြီးကကြအငန်းကြီးလျှော့စားတဲ့ကိစ္စအဒီရပြီးပြီးတော့လိုက်နာဖို့လုပ်တယ်ကိုလက်လက်ညာလျှော့ဒီတမီကိုလည်းညနေ30တူတူနဲ့စီရီတောက်ချင်းရက်တောက်ချင်းမျိုးကျွန်တော်ရှောင်ကျင်မှုလုပ်တယ်ဒါဖြစ်တဲ့ဒီနေရာပေါ့အဓိကတော့တက္ကနာလည်းလည်းဆောင်နေနဲ့မမှန်ကန်ဆက်တဲ့မျိုးမျိုးပေါ့ပြတာပြီးတော့ကုသမှုခံယူနေရတော့ဒီယောဂဖြစ်တော်များလေကျွန်တော်ယောဂရဲ့နောက်ဆက်တဲ့ယောဂဖြစ်ပေါ်မှုနေမယ်အဲနောက်ဆက်တဲ့ယောဂကြောင့်ဒီလိုမျိုးကြီးနေမယ်တိကျနေနေမယ
်ဟုတ်ကဲ့ဆရာတကယ်လို့ဒီကာကွယ်တဲ့ဂျာတဲ့ကကုသတဲ့ဂျာတဲ့ကကံမကောင်းလို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းမကာကွယ်မိခဲ့လို့ပေါ့နောက်ဆက်တဲ့ယောဂတွေဖြစ်လာပြီဆိုရင်ဆရာဒီသိဆုံးမှုအဆင့်မရောက်အောင်ကာကွယ်နေတဲ့အနေထားရှိသေးလား
ကျွန်တော်ကအဲ့ဒီပေါ့စီယိုယောဂရှိတယ်ဒါပေမဲ့စသည်တဲ့ချိန်မှာဒီယောဂရရှိနေပြီပေါ့အဲ့ဒီဒီတွေစီဗီယကူပြီးတော့နောက်ဆက်တဲ့ယောဂတွေရရင်အချိန်မတိုင်ခင်ဆိုရည်ဒီလိုမျိုးပြင်ကျွတ်တဲ့ပေါ့။နောက်ပြီးလူစင်းမျိုးဖြစ်ချင်းမှာမျက်စိကြွယ်သွားတဲ့ခြေထောက်ကျင်းဒါတွေလက်ကဆိုလို့ရတယ်။အဲ့ဒါတာရှယ်လီပရီဗန်ရှင်ကိုခေါ်တာပေါ့။အဲ့ဒီတာရှယ်လီပရီဗန်ရှင်လုပ်ဖို့ကတော့စီယိုဖြစ်တဲ့သူတွေကစီယို တခုတည်းမဟုတ်ပဲနဲ့ကျူးကျူးကျူးကျူးတို့ကာပဲနဲ့ဆိုတော့ပြောတဲ့မျက်စိနှလုံးကြောက်ကတ်တွေကိုယောဂဖြစ်မှုဖြစ်လို့စောစီးတဲ့တူတူပြီးတော့ပုံမှန်ဖော်ထုတ်ဆက်ဆဲနေလို့လို့အဲရှိပြီဆိုရင်လည်းအဲ့ဒါကိုဆရာဝန်ကြီးနဲ့ဒီချာကြည့်ရပြတာပြီးတော့ကုသခံယူဖို့လိုတယ်ဆိုတော့ပြောဟိုမီဟိုစမီတို့ကတော့ဒီတင်းတို့တော့လည်းကျွန်တော်တို့တွေ့နေတာတော့နော်များသဖြင့်တော့ဒီရဟုစီတိကောင်းမှုဆိုပြီးတော့အားဟိုရေလိပြုတ်လိုက်ပါတော့လိုက်နေအဲ့လိုနဲ့ဒီလိုမျိုးလုံမချင်မချင်ရောက်တာကြီးပဲဖြစ်အဲ့တော့နောက်ဆက်တဲ့ယောဂါကိုချိန်ခဲ့လို့ရှင်နဲ့သိတယ်မကြနဲ့ပမှန်တကယ်ကုသလို့ရှိရင်အများကြီးကောက်ကွယ်နိုင်တယ်လို့အလူများကြီးကျွန်တော်ပြောနေတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့ဒီတွေ့ရှိထားတဲ့အထောက်အထားတွေကဒီစီဂျိုရဲ့နောက်ဆက်တွဲတွေကြောင့်သိဆောင်ရတဲ့မှာဘလို့အနေထားလေးရှိလဲဆရာဒီနှလုံးကြောင့်ဖြစ်တာကများလားကြောက်ကြောင့်ဖြစ်တာကများလားဘလို့အနေထားမျိုးတွေတွေ့ရလဲဆရာကြီ
းကဘာမှာတကတော့စီဂျိုတူဂျိုရောဂါဖြစ်ပြီးဆိုသူက50ရာစု60ရာခိုင်နှုန်းကနှလုံးသွေးကြောချင်းရောဂါနဲ့ပြီးကြတယ်နှလုံးသွေးကြောချင်းရောဂါတွေဖြစ်ကြတယ်ဆိုတော့နှလုံးသွေးကြောချင်းရောဂါတွေအများကြီးပြောတယ်ပေါ့ဒါကလက်ပိုင်းနိုင်ငံတွေမှာတော့မှန်တယ်ကျွန်တော်တို့အရှိတိုင်းနိုင်ငံကျတော့အဲ့ဒီစီဂျိုကြောင့်ဖြစ်တဲ့နှလုံးသွေးကြောချင်းရောဂါတွေပြင်ကြောက်ကြောက်နဲ့ဖြစ်ပေါ်နေတာပုံများတယ်အဲ့တော့ကျွန်တော်စစ်တူမြန်မာပောက်ထားတဲ့စာရေးရခြင်းစီရီတူရောဂါလိမ္မာအရောက်ကြရလာရင်အဲ့ဒီဒီဒီမှာ28တက်တက်မှာနှစ်ရံရင်တော့ကျောက်ကရောဂါဖြစ်နေတယ်။အဲ့ဒါနဲ့အလားတူပဲ28နှစ်တက်နှစ်ရံရင်တော့ကနှလုံးရောဂါလည်းဖြစ်နေတယ်။နှလုံးသွေးကြောချင်းရဲ့ရောဂါပေါ့။အဲ့တော့နှလုံးရောဂါပဲဖြစ်မယ်၊စိတ်ဆက်တာဖြစ်နေဖြစ်မယ်ပေါ့။ဆိုတော့ဒီနှလုံးရောဂါကြီးပဲနဲ့အတော့နိုင်ငံလိုနှလုံးရောဂါကြီးပဲကျွန်တော်ကဦးစားပေးလို့မရဘူး။ကျောက်ကရောဂါကိုလည်းကျွန်တော်ဦးစားပေးရမယ်။ရှာဖွေဖို့လိုမယ်၊ကုသဖို့လိုမယ်။နောက်အဲ့ဒါတဲ့ပုံများတဲ့32ရာခိုင်နှုန်းတော့ကတော့အာရုံကြောယောဂါတွေကျွန်တော်တို့ ठी ဖြစ်မှမသိဘူးထုံထိုင်းနေတယ်နော် ठी ခိုင်နေတဲ့အနာရီဖြစ်တယ်ကျွန်တော်တို့ပြတ်တော့အာရုံကြောယောဂါတွေဖြစ်တယ်အဲပြီးတဲ့အခါကျတော့24ရာခိုင်နှုန်းတော့ပါပြတ်တယ်မျက်စိမြင်တော့ခိုင်နေတယ်ဒီမြင်တာတွေကန်တာတွေဖြစ်နေဆိုတော့ဒါကျွန်တော်ဉာဏ်ကရှိနေတဲ့လက်တွေ့အခြေအနေပေါ့အဲအဲ့ဒါပြီးတော့ data တကူက16ရာခိုင်နှုန်းတော့တင်တယ် diabetes 2ခြေထောက်မှာအနာရီဖြစ်ခြင်းအနာရီပုံခြင်းနဲ့ခြေထောက်ပြီးအဲ့ဒါလည်းကျွန်တော် view site ကိုလုပ်မယ်။အဲ့တော့အဓိကတော့ကျွန်တော်က disability ပေါ့။လူစင်မမီဖြစ်ခြင်းပေါ့။မျက်စိကန်းသွားလို့ခြေထောက်ပြတ်သွားလို့အဲ့ဒါမျိုးဖြစ်တာမျိုးတွေလူစင်မမီယူဖြစ်အောင်။နောက်တစ်ခါ premature တက်ပေါ့။ဒီတော့မယ့်အကြောင်းတိုင်းမှာ solvency အဆုံးကြီးနေမှုဖြစ်အောင်ဖြစ်ပြီးတော့ကာကွယ်ကုသဖို့လိုတယ်ပေါ့
။ဟုတ်ကဲ့။ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်လားဆရာ
။ကျွန်တော်ပြောချင်တဲ့နောက်ဆုံးတစ်ချက်ရှိတယ်။လူတွေအထင်မှားနေတဲ့ကြည့်ကြည့်ကြည့်ရောယောဂနဲ့ဆိုတော့ကူးစက်မှုတွေယောဂနဲ့ပတ်သက်ပြီးအထင်မှားနေ misconception တွေရှိတယ်။နံပါတ်၁ကမျိုးရိုးရှိမှဒီယောဂကြီးဖြစ်တယ်လို့သူတရားထင်တယ်။အဲ့တော့မျိုးရှိတဲ့သူတွေကပုံပြီးတော့ဖြစ်တယ်။ဥပဒေကလည်းမျိုးမရှိဘဲနဲ့ဒီယောဂတွေကဖြစ်ကြတယ်။ဒါကြောင့်လဲဆိုတော့ဒီ unhealthy environment မှာပေါ့နေကြရတဲ့အတွက်ကြောင့်ပဲ။ဒီမှာကဒီဟာတွေကအရင်ကအသက်ရကြီးတဲ့လူတွေမှာဖြစ်တာပါလို့ထင်တယ်။ဒါနဲ့အခုကြည့်ကြည့်ကြည့်ရောယောဂကိုခလိငယ်တွေမှာပေါ့ဆိုတော့ဆက်ရက်သက်တည်အစလင်းနဲ့တန်ခါးတွေမှာဒီကိုကျွန်တော်လက်ခံပြီးကုသကလေးတွေကိုအကောင်ပြရတယ်။အဲ့တော့အသက်ရွယ်မီရေဒီယောဂါဖြစ်နိုင်တယ်လို့နော်။ဆိုပြီးတော့ဒါနဲ့ middle age ပေါ့အသက်30 40 50ထက်ပိုဖြစ်နေတယ်။ဒီကညာညာကလေးရွယ်တွေဒီကိုဖြစ်နိုင်တယ်လို့နောက်တစ်ခါ45နှစ်ကျော်တိုင်းဒီတိုင်းဒီစီဂျီဒီယောဂါဖြစ်နိုင်တယ်။အဲ့ကြောင့်စီဂျီဒီယောဂါနဲ့ဆိုတော့ဒီနောက်ဆုံးတစ်ခုကနှူးယောဂါတွေကြောက်ယောဂါတွေဒီဖြတ်တာဒီဒီတိုင်းမှာဖြစ်နိုင်တယ်ကဲဒီတိုင်းရဲ့အရေးကြီးတာနည်းကာကိုတက်ကြည့်ကြဖို့ဒီတိုင်းမှာတောင်းကြည့်ပါလေဒီတိုင်းရဲ့အရေးကြီးတာဖြစ်ပါလေလို့ဒီနေ့ညှိုးဆော်ပြီးတော့တတိပေးလိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဦးအောင်ခင်မြမာရေးသုံးသက်ချက်ကိုနားဆင်ရပါမယ်မြမာပြည်မှာတရေသည်စိုက်ပြီးတရုတ်ပြည်တင်ပို့တဲ့လုပ်ငန်းဟာတယံဇာတပစ္စည်းတင်ပို့ရောင်းကြတာတဲ့ပိုပြီးအကျိုးရှိနိုင်ကြောင်းဦးအောင်ခင်ကရေးသားသုံးသက်တင်ပြထားပါတယ်
တရုတ်အစိုးရစည်ရင်းစရာအရလွန်ခဲ့တဲ့နှစ်ရဲ့တရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း 13,000 ကျော်ရှိတယ်လို့မြန်မာပြည်ဆိုင်ရာတရုတ်စီးပွားရေးတာမှူးကမတ်လကပြောပါတယ်။အရင်နှစ်ကတည်းက 10 ရာခိုင်နှုန်းကျော်တိုးပွားလာတာဖြစ်ပါတယ်။ဒီအထက်မှာဖရဲသည်ဒေါ်လာတန်150ကျော်ဘူးတင်ပို့ထားတာလည်းပါဝင်ပါတယ်မြမဖရဲသည်တခွားမွေးတရပီမင်းကိုတီကျဲမောက်တီနဲ့လိုက်ချီသည်တွေကိုယူနန်ကိုတင်ပို့ပါတယ်ဒါပေမဲ့တတိတံပိုးစုစုပေါင်းဒေါ်လာတန်9600ဘူးတရုတ်ကတင်သွင်းနေတာမို့မြမတတိပမာဏဟာအလွန်နှေးပါနေပါတယ် ထိုင်းကတတိအမျိုး20ဒေါ်လာတန်း1200ဘူးမနစ်ကတင်ပို့ပါတယ်တရုတ်တင်သွင်းတဲ့တတိပမာဏမှာထိုင်းတတိက27ရာခိုင်နှုန်းရှိပါတယ်ဗီယက်နမ်ကဒေါ်လာတန်း650ဘူးဖိလစ်ပိုင်ကတန်း950ဘူးတတိတင်ပို့ပါတယ်တောင်အမေရိကတိုက်ချီလီနိုင်ငံကတော့ဒေါ်လာတန်း1000ကျော်ဘူးတရုတ်ကတင်ပို့ပါတယ်မြန်မာကအများဆုံးတင်ပို့နေတာဟာဖျဲသီးဖြစ်ပြီးတကွားမွေးကဒုတိယအများဆုံးတရသီးကတတိယအများဆုံးဖြစ်ပါတယ်တရုတ်စီကမျိုးစေ့ယူပြီးစိုက်ပျိုးတဲ့ဖျဲသီးနဲ့တကွားမွေးကို90ရာခိုင်နှုန်းယူနန်ကိုတင်ပို့ပါတယ
်မြန်မာကယူနန်ကိုတတိယဝလံတင်ပို့မှုတိုးပွားလာမှုကိုဂျပန်သူတွေသည်ကိုဂျီခူဘိုးကမကြမီကပဲစာတမ်းတစ်စောင်ရေးသားထားပါတယ်အများဆုံးများတဲ့ဥယျာဉ်စိုက်ပျိုးရေးစနစ်3လတုံးနေဆက်မှာတတိယဈေးကွက်ပေါ်ထွက်လာတာလို့တတိယဝလံတင်ပို့မှုတိုးပွားလာပုံကိုလေ့လာထားတဲ့စာတမ်းဖြစ်ပါတယ်။တခွားမွေးအများဆုံးထွက်တဲ့မုံရွာခရိုင်ကိုနှစ်ဆန်းပိုင်းကကွင်းစင်းလေ့လာထားပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းယူနန်ကိုတင်ပို့တဲ့တတိယဝလံပမာဏတိုးပွားလာပုံကိုစမ်းစစ်ထားတာဖြစ်ပါတယ်။2016မှာဖျဲသီးဒေါ်လာတန်း190ဘူး၊တခွားမွေးတန်း50ဘူး၊တရသီး35တန်းဘူးယူနန်ကိုတင်ပို့ခဲ့ပါတယ်။နိုဝင်ဘာလကနေဧပြီလအထိရက်တရာကာလဖျဲသီးနဲ့သကွားမွေးအများဆုံးထုတ်လုပ်ချိန်ဟာတရုတ်ပြည်မှာဖျဲသီးရာသီကုန်ဆုံးချိန်နဲ့တိုက်ဆိုင်နေပါတယ်
။မန္တလေးတိုင်းမှာမိသားစု3400ဟာဖျဲသီးဧက19000စိုက်ပျိုးကြပြီးမိသားစု150ကသကွားမွေးဧက820စိုက်ပျိုးပါတယ်။စကိုင်းတိုင်းမှာတော့မိသားစု3800ဟာဖျဲသီးဧက16000စိုက်ပျိုးပြီးမိသားစု1600ဟာတခွားမွေးဧက12000စိုက်ပျိုးပါတယ်။ကလဘဲနဲ့စဘာလိုစိုက်နေကြပြီးနံနဲ့ရှင်လိုက်ရင်ဖျဲသီးကအများအစွန်10ဆလောက်ပူရပါတယ်။ဒါပေမဲ့ဓာတ်ငြိဩဇာနဲ့အလုသမား300တာမှုအရင်ကလည်းပူများပါတယ်။နောက်ပြီးတော့အရေးအသွေးနဲ့ဈေးနှုန်းမကြည်နိုင်မှုငြင်းတမ်းရှိနေတာမှုအရှုံးပေါ်တဲ့နှစ်တွေလည်းရှိပါသေး။မူဆယ်ကို2ရက်နဲ့အရောက်ပို့နိုင်တာဟာမြမဖျဲသီးရဲ့အားသာချက်ဖြစ်ပါတယ်။မူဆယ်ကတစ်ဆင့်ယူနန်ကိုတင်ပို့တဲ့ပုဂ္ဂလိကလုပ်ငန်းရဲ့စားသုံးခုပစ္စည်းဟာမနစ်ကဒေါ်လာတန်း3300ဘူးရှိရောင်းပြရပါတယ်
။ဖျဲနဲ့တကွားမွေးစိုက်သူ3မျိုးရှိပါတယ်။ဒေသခံလေသမားကကိုယ်ပိုင်မြေနဲ့နှားတဲ့မြေမှာစိုက်ပျိုးကြပါတယ်။စိုက်ပျိုးရေးကုမ္ပဏီကတော့ထုတ်လုပ်ရေးမန်နေဂျာတွေဆေးလွှတ်ပြီးနှားထားတဲ့လေမြေမှာစိုက်ပျိုးခိုင်းပါတယ်။တရုတ်လုပ်ငန်းရှင်တွေကလည်းမြေနှားပြီးဖျဲသီးစိုက်ကြပါတယ်။ဒေသခံလေသမားဟာ10ဧကနဲ့50အထိစိုက်ပျိုးကြပြီးမြန်မာနဲ့တရုတ်လုပ်ငန်းရှင်တွေကတော့ဧက100ကျော်စိုက်ပျိုးကြတာများပါတယ်။ထွက်တဲ့ဖျဲသီးနဲ့တကွားမွေးကိုမူဆယ်105မိုင်ဈေးမှာပွဲစားတွေကရောင်းဝယ်ကြပါတယ်။မြေငှားပြီးစိုက်ပျိုးတဲ့စနစ်ကျင့်သုံးမှုနဲ့လောအားအင်အားသုံးပြီးဥယျာဉ်အတတ်ပညာအသုံးပြုလာတာမို့ဖျဲသီးနဲ့တကွားမွေးအထွက်တိုးလာနေတယ်လို့ဆိုပါတယ်။တေကမှာအလုသမား2ယောက်လောက်သုံးတာမို့အလုအကန်အများကြီးပေးနိုင်ပါတယ
်ပြည်ထဲမှာမြေငှားပြည်စိုက်ပျိုးတဲ့စနစ်နဲ့နေဆက်မှာဂျာပွဲသားစနစ်ပေါ်ထွက်လာတာကြောင့်မြမဖျဲသီးနဲ့သခွားမွေးအများအပြားတရုတ်ပြည်ကိုတင်ပို့နိုင်တာဖြစ်ပါတယ်တရုတ်ပြည်မှာလည်းဖျဲသီးအများအပြားစိုက်ပျိုးပြီးမြဲအော်တိုဘာလမှာဖျဲသီးရာသီကုန်ဆုံးပါတယ်တရုတ်ပြည်မှာဖျဲသီး3ချိန်မှာမြမပြည်ကဖျဲသီးပြီးစားသုံးဖို့အွေရောက်လာတာကြောင့်မြမဖျဲသီးဟာနိုဝင်ဘာလကမေလအထိတရုတ်ဈေးကွက်မှာရောင်းကောင်းနေပါတယ်ဒီအချိန်မှာတရုတ်ပြည်မှာစားသုံးတဲ့ဖျဲသီး80ရာခိုင်နှုန်းကိုမြန်မာပြည်ကတင်သွင်းနေရပါတယ်တရုတ်ပြည်မှာဖျဲသီးလုံသားတဦးကိုတစ်နှစ်ယွမ်200အထိပေးရပြီးမြန်မာပြည်မှာတော့ယွမ်20လောက်သာပေးရပါတယ်မြေငါကမှလည်းတရုတ်ပြည်က50လောက်ပုံများပါတယ်ဖျဲ3ချိန်မှာတရုတ်ပြည်မှာဖျဲစိုက်ပျိုးရင်မန်ဂိုရောင်ကြီးတွေထဲမှာထည့်ပြီးစိုက်ပျိုးရတာမို့ဈေးအကုန်အကျအလွန်များပါတယ်။မြမပြည်မှာဖျဲသီးစိုက်ပျိုးတဲ့ဈေးစကားဟာတရုတ်ပြည်ထဲအများကြီးတက်တာပါတယ်။ဟိုင်နန်ကျောင်းကဖျဲခင်းတွေဟာမြန်မာနဲ့ယာတီချင်းတူပေမဲ့ဈေးနှုန်းမာရောအရသာမာရောမြမဖျဲသီးကိုမရှင်နိုင်ပါဘူး။ဒါကြောင့်တရုတ်ပြည်ကိုဖျဲသီးတင်ပို့တာဟာတရားဇာတ်တင်ပို့တာတဲ့မြန်မာအတွက်ပိုပြီးအလွန်တွက်ချေကြိုက်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဥက္ကင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ် PNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာ
ပါအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်ကျူကုတ်ပေါင်ဆိုင်ဒေသမှာမြန်မာနိုင်ငံဘက်အချမ်းတွင်တရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တတိုင်းတွေတည်ဆောက်နေပါတယ်ထိုင်းမြန်မာနယ်စပ်ကမေလဦးဒုက္ခသည်စခန်းမှာရေကြီးမြေပြိုမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့နိုင်ငံရေးလုပ်ငန်းစဉ်မှာတိုင်းနာအဖွဲ့တွေအားလုံးပါဝင်လာနိုင်ဖို့ NCAS EAO ကကြိုးပမ်းသွားမယ့်အကြောင်းတွေကိုစာတမ်းရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ကျူကုတ်ပန်ဆိုင်တရက်အတွင်းမြန်မာနိုင်ငံဘက်ချမ်းပိုင်နဲ့အတွင်းမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကမြေတူးဖော်ဆက်နယ်လာရောက်တူးဖော်ပြီးတန်တိုင်ကွန်ကရစ်တိုင်းတွေအခိုင်မာလာရောက်တည်ဆောက်နေတယ်လို့တရက်ခံတွေကပြောပါရယ်။စက်တင်ဘာလ19ရက်နေ့နံနက်ပိုင်းကမြန်မာပိုင်နဲ့အတွင်းရှိလက်မကြီးပေါ်မှာတရုတ်ဘက်ကျမ်းကမီတာ50ခန့်ကျူးကျော်လာပြီးမြေများတူးဖော်ကဆောက်လုပ်ရေးလုပ်ငန်းများလှုပ်ဆောင်နေတယ်လို့ဖိုင်ကုန်းကျေးရွာသားတွေကပြောပါတယ်။ပန်ဆိုင်ဒေတာအုပ်ချုပ်ရေးမှူးဖိုင်ကုန်းကျေးရွာအုပ်ချုပ်ရေးမှူးနဲ့တက်ဆိုင်ရာအာဏာပိုင်တွေလာရောက်တားမြစ်လို့လုပ်ငန်းတွေခေတ္တရပ်ဆိုင်ထားရပါတယ်။အဆိုပါနေရာဟာ1993ခုနှစ်ကတရုတ်မြန်မာနိုင်ငံသဘောတူညီချက်နဲ့တည်ဆောက်ထားတဲ့နေချာမှတ်တိုင်ကနေမြန်မာနိုင်ငံဖက်ချက်အတွင်းကိုကျူးကျော်လာတာဖြစ်တယ်လို့ဒေတာခံတွေကပြောပါတယ်။
ထိုင်းမြန်မာနယ်စပ်မဲအောင်ဆောင်ခရိုင်မှာရှိတဲ့မဲလဦးကရင်ဒုက္ခသည်စခန်းမှာမိုးသည်သန့်စွာရွာသွန်းရေကြီးမြေပြိုမှုမှာကလေးငယ်သူတေဆုံရုပ်လောင်ရရှိခဲ့ပြီးကျန်တဲ့ခုနှစ်ဦးကတော့ရှားဖွေမသိရသေးဘူးလို့ကရင်ဒုက္ခသည်များကော်မတီဥက္ကဋ္ဌဆော့ရောဘတ်ထရီကပြောပါတယ်။စက်တင်ဘာလ16ရက်ညနေပိုင်းကမြေပြိုမှုကြောင့်လူ12ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်ချေစာသင်ကျောင်းပါရာရေးစာအုပ်တွေပြောကြားပြသသွားတယ်လို့လည်းသူကဆိုပါတယ်။မဲလဦးစခန်းရေးဘေးတိကိုက်မှုကတော့စခန်းတာဝန်ရှိသူတွေ NGO ကယ်ဆယ်ရေးထောက်ပံ့ရေးဖွဲ့စည်းတွေဒေသခံထိုင်းအာဏာပိုင်တွေကလည်းတွားရောက်ကြည့်ရှုခဲ့ပါတယ
် NCA အပြည့်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာစစ်ပေးတိမ်းရှောင်နေသူချင်းပြည်နယ်ပလက်ဝမြို့နယ်ကရွာသား300လောက်ရှိပြီးအခြေအနေအေးချမ်းလာပြီဖြစ်တဲ့အတွက်နေရပြန်ဖို့အိန္ဒိယအစိုးရကတိုက်တွန်းလိုက်ပါတယ်ဒုက္ခတွေတွေကတော့မတည်ငြိမ်သေးတဲ့နယ်မြေအခြေအနေကြောင့်နေရမပြန့်ချင်ဘူးလို့ပြောဆိုနေကြပါတယ်။မီဇိုရမ်ပြည်နယ်မှာမိခိုနေတဲ့ဒုက္ခတွေအတွက်စားဝတ်နေရေးအခက်အခဲရှိနေပြီးနေရရင်းပြန်ဖို့အခက်အခဲနေသေးတယ်လို့လည်းဆလိုက်ရောဘတ်ကပြောပါတယ်။2019ခုနှစ်နိုဝင်ဘာလတုန်းကပလက်ဝမြို့နယ်အတွင်းမြမတက်မတော်နဲ့ရခိုင်တက်မတော် AA တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မီဇိုရမ်ပြည်နယ်ဘက်ကစစ်ပေးတိမ်းရှောင်လာခဲ့ကြပါတယ်။ပလဲဝမြို့နယ်ထဲမှာလည်းစစ်ပေးရှောင်400လောက်ရှိနေပြီးအရေးပေါ်စာနယ်ရိခာအကူအညီလိုအပ်နေပါတယ်
။ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေဖာပွန်ဒေသမှာကလင်းငယ်အယောက်300ဝန်းကျင်ဝတ်သက်ရောဂါကူးစက်ခံရပြီးကုသဖို့ဆေးဝါးလိုအပ်နေတယ်လို့အစာအာဟာရမြင့်တင်ရေးအတွက်ငွေကြေးမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်။အခုချိန်မှာကျေးရွာ12ရွာအထိရောဂါကူးစက်လာပြီးအဲ့ဒီယောဂါကြောင့်အသက်သေဆုံးသွားတဲ့ကလင်းငယ်နဲ့မျက်စိကွယ်ထားတဲ့ကလင်းငယ်တွေရှိလာပြီလို့နယ်လက်ကျော်ပွဲအကြမ်းမရေးလှုပ်သားဖွဲ့ဘာပွန်ဒိရတာဝန်ခံစောဖိုးအေးကပြောပါရယ်။ဒါပြင်လိုအပ်တဲ့စေဝါးတွေကိုမေတော်စေခန်းကနေကူညီပေးထားသလိုအရင်ကျမ်းမရေးနဲ့ကယ်ဆယ်ရေးဌာန KTHW နဲ့နယ်လက်ကျော်ပွဲအကြမ်းမရေးလှုပ်သားဖွဲ့တို့ကလက်ရှိကွင်းစင်ကူတာပေးနေပါရယ်။အဲ့ဒီဒေသဟာဝတ်သက်ယောဂါနဲ့ပတ်သက်လို့အခုနှစ်မှာတော့ဖြစ်ပွားမှုအများဆုံးလည်းဖြစ်ပါရယ်။
လေဧကပေါင်းဆောင်တဲ့ချီပြီးစစ်တပ်ကတိမ်းစီးထားတဲ့လယ်မြေတွေကိုမူလပိုင်ရှင်တွေကိုပြန်ပေးဖို့ရခိုင်ပြည်နယ်ကြောက်တော်မြို့မှာလေသမားနေရာခန့်ကစက်တင်ဘာလ16ရက်နေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ကြောက်တော်မြို့နယ်တောင်းတောင်ရိုးလက်မတော်ညောင်ပင်လှနဲ့ပိန်နယ်ချောင်းစတဲ့ကျေးရွာတွေကလေသမားတရားကျော်ပိုင်ဆိုင်တဲ့လယ်မြေဧကပေါင်း1000ကျော်ကို1990ခုနှစ်နောက်ပိုင်းမှာစက္ကခ6တပ်မတ်အပါအဝင်အမှတ်305/304/306တိုက်ရင်းတွေကတိမ်းယူခဲ့တာဖြစ်တယ်လို့လယ်သမားတွေကပြောပါတယ်။အဲ့ဒီလယ်မြေတွေဟာရော့ကျေးပေးပြားဖြစ်တဲ့အတွက်ပြန်ပေးဖို့အစီအစဉ်မရှိဘူးလို့ကာကွယ်ရေးဝန်ကြီးဌာန
ဒုဝန်ကြီးဘိုချုံမြင့်ရွယ်ကမကြာသေးမီကအမျိုးသားလွတ်တော်မှာပြောဆိုခဲ့ပါတယ်ဒုဝန်ကြီးဘိုချုံမြင့်ရွယ်ရဲ့ဖြစ်ကြားချက်ဟာမြေပြင်အခြေအနေနဲ့ကွဲလွဲနေပြီးတင်းစင်းထားတဲ့လယ်မြေတွေကိုအရင်ကလယ်သမားတွေကိုတိစားလုတ်ပိုင်ခွင့်ပေးထားပေမဲ့အခုခါမှာတော့စစ်တပ်နဲ့နှိစတဲ့သူတွေကိုပဲငားရမ်းထားတယ်လို့တောင်းတောင်ယိုကြီးရွာကလယ်သမားတဦးကပြောပါတယ်
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအားလုံးပါဝင်လာနိုင်ဖို့တနင်္ဂနွေနေ့အဖြစ်ခတ်ရက်ဆွဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့ဆေဘွဲ့ NCAS EAO ကဆုံးဖြတ်ချက်ချထားပါတယ်လက်ရှိတိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေမှာအပြစ်မရရသေးတဲ့ UNFC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC အုပ်စုတွေရှိနေပါတယ်
ဒီအုပ်စုတွေကိုဘယ်လိုသဘောတူညီချက်တွေနဲ့အကောင့်တွေပေါ်သွားမှာပါလဲနမ်ဟုံကလည်းစူးစီးတင်ဆက်ပေးထားပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့20တပ်ဖွဲ့ရှိတဲ့နေရာမှာ10ဖွဲ့ကအပြစ်ရထားပေမဲ့ဂျန်ဆက်တပ်ဖွဲ့ကအပြစ်ရလက်မှတ်ရေးထိုးတာမှရှိသေးပါဘူးသူတို့တွေပါဝင်လာနိုင်အောင်အပြစ်ရတပ်ဖွဲ့တွေရဲ့ NCAS EAO ရဲ့ထိပ်သီးညီလာခံတတိယအကြိမ်မှာချမှတ်ထားတာတွေရှိတယ်လို့ပြောရေးဆိုခွင့်ရှိသူဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU
ခေါင်းဆောင်ပိုင်းဖြစ်သူပတိုစောကွယ်ထွေးညပြောပါတယ်ကျွန်တော်တို့ဒီတနင်္ဂနွေနေ့ဖြစ်ခဲ့တဲ့ကမှုရဆက်သဘောတူစာချုပ်ထဲမှာလက်မှတ်မရေးထိုးထားတဲ့အဖွဲ့တွေလည်းဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါလာတဲ့အဖွဲ့ကျွန်တော်တို့ဘယ်လိုဆောင်ရွက်သွားမလဲဆိုတဲ့လုပ်ငန်းအစီအစဉ်ချထားပါတယ်ဒီနေရာမှာကျွန်တော်တို့ရဲ့တိုင်းရင်းသားတွေကပူးပေါင်းဆောင်ရွက်မှုကဒီငြိမ်းချမ
NCC အဖွဲ့ဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကိုတော်လကောက်တွားရောက်တွေ့ဆုံဖို့ KNU ကောင်းဆောင်ဗိုလ်ချုပ်ကြီးမူသူစေဖို့ကိုရိုင်းဦးဆောင်ဖို့စက်တင်ဘာလ၈ရက်ကနေ၁၇ရက်နေ့အထိချင်းမိုင်မြို့မှာကျင်းပတဲ့ NCAS EAO ကဆုံးဖြတ်ထားပါတယ်အမြန်ဆုံးလက်တွေ့အကောင့်ထဲပေါ်နိုင်အောင်မှန်ကြရညီလာခံတို့လိုတိုင်းနာလက်နက်ကင်တပ်ဖွဲ့အားလုံးပါဝင်တဲ့ညီလာခံကြီးအမြန်ဆုံးခေါ်ယူဖို့လည်းရှိတယ်လို့ NCAS EAO ရဲ့ပြောရေးဆိုခွင့်ရှိသူချင်းအမျိုးသားတပ် CNF ဥက္ကဋ္ဌ
ဦးစင်ကျုံးကပြောပါတယ်ကျွန်တော်တို့ကဒီကနေ့ NCA ထူထားတဲ့အဖွဲ့နဲ့အစည်းအဝေးမထူထားတဲ့အဖွဲ့တွေကြားထဲမှာကျွန်တော်တို့ဘုံတဘောထားရည်တည်ချက်တွေကျွန်တော်နှိမ့်နိုင်လို့ရအောင်ဘုံလုံးအားစင်နေချမှတ်လို့ရအောင်ဒီညလက်မှာတည့်ဖို့တော့အများဆုံးချင်းပါတင်နေတယ်ဒါတွေဟာကျွန်တော်တို့ငင်းချိုင်ဖြစ်စဉ်ကိုချုံးမွေ့စေရတဲ့ရလက်ကောင်းတွေရဖို့ရအတွက်ဒီအစည်းအဝေးကြီးရနေပုံမှာဆုံးဖြတ
Tapuega, MCA Lanzanga, along with Chet Edre, the Chani Lanet Dwalure Lusubime, Nanga Yi Manche, Simane Federal Democracy, Pidan Suti Salure, Yi Manchetri, to do web Chetelo, but do soque to ring up your ware, MCA Epteya Lenaka, Apo Esimia, Tech D Council, Siwe Ma, Lenaka, and Point Along, Ninja Yen Longan Sima, Bawin Laye, PVST, Apo Win Nigo, then Lepresi Yene, and Yoda Me Too Thongs and Yakin.
ပြီးတော့တအားမြူသားလူမျိုးကြီးတက်ပြီးတော့ PSLF TNL ကဖန်စီထားတဲ့ရှမ်းတိုင်းသူနမ်မိုဟောင်ကိုအမြင့်ဆုံးပြန်လုပ်ပေးဖို့နမ်ခန်းဒေသခံတပေါင်းနီးပါးကစက်တင်ဘာလ19ရက်နေ့မှာဆန္ဒထုတ်ဖော်ခဲ့ပါတယ်။နမ်မိုဟောင်ကိုဖန်စီခေါ်ဆောင်တဲ့လုပ်ရဟာလူခွင့်ရေးချိုးဖောက်မှုတစ်ခုလို့ရှုမြင်မှုတွေရှိတယ်လို့
အမည်ရစုစည်းချက်ကိုနိုင်ငံအင်အားတင်ဆက်ပေးထားပါတယ်။နန်းခမ်းမြို့ကမြို့သမီးနမ်မိုဟွန်လူမျိုးရေးအတွက်ဆန္ဒပြတောင်းဆိုခဲ့တယ်လို့ဆန္ဒထုတ်ပေါ်ရမှာပါဝင်ခဲ့တဲ့လူငယ်များကွန်ရက်နန်းခမ်းမြို့ကစိုင်းသိမ်းရွှေကပြောပါတယ်။ဒီဆန္ဒပြရတဲ့ရဲ့ချက်ကတော့ဒီနမ်မိုဟွန်လူမျိုးရေးအတွက်အတိအကျပေါ့နော်။နောက်တစ်ခုကဒီလိုအကြမ်းဖက်ပြီးတော့ဖန်စီခေါ်ဆောင်သွားတယ်ဟာ
တာပါ။နမ္မဟုံကိုခဏိတိလှုပ်ပေးခြင်းမရှိသေးဘူးလို့အမဖြစ်သူနမ္မခန်းကဆိုပါတယ်။
ဒီလိုမျိုးဆိုလို့ပြန်စီစီမှာပေါ်ပြတဲ့တူတူမှာလည်းဟိုအစ်မခရချားနေတော့ပြီးတော့ဆယ်တန်းပြတ်နေတဲ့တရားလည်းကျမတို့ကလည်းအမျိုးမျိုးလိန်ထားရတာပေါ့နော်ကျမညီမမအစ်မစီမမစီပဲနဲ့ပြတော့ပါနာကျမတို့ရဲ့သူ့ကျမရဲ့ဒါဆိုရင်ဒီတော့တလားတော့ချီတော့ရဲ့ဆိုတော့တူများနေနေလည်းတော့ပြန်မတခါလဲဆိုတော့ကျမတို့လည်းမကြည့်ဘူးဆိုတော့ဆက်တယ်မရအောင်
ဒီအန်အယ်လီလက်နက်ကန်ဖွဲ့ကနမ်မူဟုံကိုသူ့ရဲ့နေအိမ်မှာလာရောက်ဖမ်းဆီးသွားတာဖြစ်ပြီးဒီအန်အယ်လီကကောက်ခွန်ဝန်ထမ်းတွေတာဝန်ထမ်းဆောင်နေစဉ်အပြင်းနဲ့တိကတေဆုံးတဲ့အထိတာဝန်ဝတ်သ
ပြည်သူတွေရဲ့နောက်ဆက်ခဲ့တဲ့အတွက်ဖန်စီသင်းသင်းခဲ့ပြီရစရာကြီးဥပဒေပုံမှာ300 300တုံးနဲ့အမှုဖွဲ့ရင်းယူထားတယ်လို့တိုင်းလက်နက်ကန်ဖွဲ့ကလည်းစတေမလာ300နှစ်မှာထုတ်ပြန်ထားပါတယ်အမျိုးသမီးတွေကိုဖန်စီခေါ်ဆောင်တဲ့လို့ရဟာလူခွေရေချိုးပါမှုတခုလို့အစံနဲ့ဒီပါတီပြည်သူ့လို့တော်ကိုယ်စားလှယ်နန်းဆန်းဆန်းအေးကဆိုပါတယ်ဒီအမျိုးသမီးကဟိုစစ်သမီးလည်းမဟုတ်ရိုးရိုးတမ ထိခိုက်နေတာဆုံးရှုံးမှုများတယ်သူ့ကိုဒီလိုမျိုးဖောင်းတဲ့အတွက်ကြောင့်ပြီးတော့စစ်မှတ်ဖြစ်ပွားတဲ့နေရာမှာအမျိုးသမီးကိုခေါ်သွားတယ်ပြီးတော့ရရှိထိနေထားတယ်ဒါဆိုအမျိုးသမီးအခွင့်ရေရလူအခွင့်ရေအားလုံးကအကုန်လုံးချိုးဖောက်တယ်
နမဟုံကအများဆုံးပြန်လှုပ်ပေးဖို့အမျိုးရပြန်လည်သိမြရေးနဲ့ငင်းချမ်းရေးပို့ဆောင်နာပြင်လူငယ်များကွန်ရက်နန်းခမ်းမျိုးရှမ်းလူငယ်ကွန်ရက်တီဝိုင်အန်ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်အစနက်တီတို့ကလည်းထုတ်ပြန်ချက်တွေတည်တည်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်မူဆယ်ခရိုင်ကျူကုတ်ပန်းဆိုင်တိရအတွင်မြန်မာနိုင်ငံဘက်ခြမ်းထဲမှာတရုတ်နိုင်ငံဘက်ကအာဏာပိုင်တွေကကွန်ကရစ်တပ်တိုင်းနဲ့တိစောက်နေတယ်လို့တိရခဏ်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကမဲလအူးကရင်ဒုက္ခတွေစခန်းမှာရေကြီးနေပြုံမှုကြောင့်လူသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရင်ရှင်ရဲ့ခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတို့သားတွေကနေအပတ်စဉ်ကျင်းဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။တိုင်းချိန်ဆိုင်ပြည်နယ်ဝိုင်းတို့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ VOA ကနေမနေ့ဖြန်မနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့မြန်မာစံတော် အဲ့ဒီအစီအစဉ်မှာဂျမ်းမာယီကန္တာတိုင်းရင်းသတင်းလွှာတွေကိုပြန်လည်နားဆင်ရဖို့ရှိပါတယ်စီစဉ်နေမကြခင်မှာအဆုံးသတ်တော့မှာပါအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ဗျာ
ကိုရီးယားကျွမ်းစံမှာနျူကလ িয়ার ကင်းစင်ရေးအရှင်မြင့်နေအောင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုမြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ကဆန္ဒရှိနေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောလိုက်ပါရဲ့။သုံးရက်ကြာထိပ်သီးဆွေးနွေးပွဲပြီးဆုံးမြောက်ကိုပြန်ရောက်လာပြီးနောက်မှာပဲမြောက်ကိုရီးယားကောင်ဆောင်ရဲ့ဆန္ဒကိုတောင်ကိုရီးယားသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုဘက်ကလက်လျောညီထွေဆောင်းလာမယ်ဆိုရင်အဓိကနျူကလ িয়ার ဆက်ရုံဖြစ်တဲ့ယုံမြောင်းကိုဖျက်သိမ်းဖို့လေမြောက်ကိုရီးယားကကန့်လန့်ခဲ့တာပါ။သဘောတူညီချက်ပေါ်မှာတော့အမေရိကန်ဘက်ကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆွေဖြူခန်တာရဲ့ဘရက်ကာဗနော့ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရကြောင်းဆွဆွဲထားသူအမျိုးသမီးအနေနဲ့လာမယ့်တနင်္လာနေ့လွှတ်တော်ကြားနာပွဲမှာထွက်ဆိုဖို့ရှိမရှိမနေ့ကတောက်ချန်နေမနေ့ထိအချင်းပြေးထားတဲ့အကြောင်းထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်သူစစ်ပညာပါမောက်ကခရစ်စတင်းဘရက်စတီဖို့ကတော့လွန်ခဲ့တဲ့36နှစ်တုန်းကထက်တန်းကျောင်းသားဘဝမှာကဗန်နော့ရဲ့လိမ်မဲဆိုင်ရာအနိုင်ကျင့်မှုခံခဲ့ရကြောင်းဆွဆွဲထားပြီးဘဝတစ်လျှောက်အကြောက်တရားအောင်နေထိုင်ခဲ့ရတဲ့အကြောင်းလည်းပြောဆိုထားတာပါ။တရားစီရင်ကဗန်နော့ကတော့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ်။ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲတရားရုံးချုပ်တရားစီရင်ဖြစ်ခန်းအင်းမင်းကျန်းနာမှုတွေတင်းလာနေမှာပြန်ဆောက်ဖို့စီစဉ်ထားပြီးဒေါက်တာဖော့လာရောက်ထွက်ဆိုဖို့ဖိတ်ကြားထားကြောင်းလွတ်တော်ဥက္ကဋ္ဌကော်မတီဥက္ကဋ္ဌကပြောဆိုထားတာပါ။အမေရိကန်ဆွေရဗန္ဒရီ၃ရက်ဥပဒေကြမ်းမှာသူဆိုပြထားတဲ့လက်ဆက်တိုင်းကာယရင်အစီအစဉ်တွေကုန်ကျစရိတ်ထည့်သွင်းမှုအတိုက်အခံဒီမိုကရက်တစ်ကဟန်တားခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲဆွဆွဲပြောဆိုလိုက်ပါတယ်။အတိုက်အခံတွေရဲ့ကြိုးပမ်းမှုကိုသူ့ရဲ့ Republican Party ကလက်ခံခဲ့တယ်ဆိုပြီးတော့လည်းအပြစ်တင်ခဲ့တာပါ။ဗန္ဒရီ၃ရက်ဥပဒေကြမ်းမှာလက်ဆက်လုံခြုံရေးနဲ့တိုင်းကာယရင်ဘာကြောင့်ထည့်သွင်းမထားရသလဲဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်ကနေဒီကနေ့ပဲမေးခွန်းထုတ်ဝေဖန်လိုက်တာလည်းဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် PUA American Tan ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 5.4450 52နဲ့ဘိုင်းလတ်မီတာ190တို့အောင်ဒီထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်တော်ရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ PUA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.